You from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ် January လ22ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမောပါ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမစုမောနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာဒေသကအစ္စရေးရဲ့စစ်ဆင်ရေးအပေါ်မှာ EU နိုင်ငံခြားရေးမူဝါဒအကြီးအကဲကသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့အာဖရိကခီးစဉ်စတင်လိုက်ပါပြီ။တမိုင်းဝင်မွတ်စလင်ဘလီတည်ရှိနေတဲ့နေရာမှာတည်ဆောက်လိုက်တဲ့ဟိန္ဒူဘုရားကျောင်းဖွင့်ပွဲကိုအိန္ဒိယဝန်ကြီးတက်ရောက်ခဲ့ပါတယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းကမိုးမိတ်မြို့နဲ့မဘိန်းမြို့ကိုတနင်္ဂနွေနေ့မနက်ပိုင်းတုန်းက KIA ကချင်နဲ့ပူးပေါင်းတပ်တွေကသိမ်းယူနိုင်ခဲ့ပါတယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
။မဘိန်းကလည်းမနေ့ကမနေ့ကတင်းလိုက်တယ်အဲကျွန်တော်တို့အဲ KIA တို့တော့အနောက် AA တို့အဲ PDF တို့ပေါ့အလုံးပူးပေါင်းပေးမှဖွင့်စည်းပေးမှမနေ့ကတင်းလိုက်တယ်
ဒီသတင်းအပြည့်အစုံနဲ့အတူအိန္ဒိယမြန်မာနယ်စပ်တစ်လျှောက်ခြံစည်းရိုးခတ်ဖို့ပြင်ဆင်နေတဲ့အပေါ်မှာဒီအိန္ဒိယဘက်ကပြေးတဲ့ဒုက္ခသည်တွေနဲ့အကူအညီရောင်းဝယ်ရေးအပေါ်တက်ရောက်နိုင်မှုအခြေအနေနောက်ထိုင်းနိုင်ငံကမြန်မာအလို့သမားတွေလုပ်နေတဲ့စက်ရုံတွေမှာမြန်မာနိုင်ငံကစစ်ဘေးရှောင်တွေအတွက်အကူအညီရန်ပုံငွေရှာဖွေနေတာဒီလိုသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချင်းဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုမက်ခေလေးနဲ့အတူပြောပြပေးပါမယ်ရှင်
ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ဟာမတ်စ်တွေပေါ်မှာအစ္စရေးရဲ့တိုက်ခိုက်နေတဲ့ပုံစံဟာမျိုးဆက်သစ်တွေကြားမှာအမုန်းတရားတွေအမြင့်တွေ့စီနိုင်တယ်လို့ဥရောပသမဂ္ဂ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရစ်ကဒီကနေ့ပဲပြောလိုက်ပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်နဲ့ပါလက်စတိုင်းထိပ်တန်းတန်တမန်ရီယယ်အယ်မာလ်ခီတို့နဲ့ EU ဝန်ကြီးတွေရဲ့တီးခြားတွေ့ဆုံဆွေးနွေးပွဲမတိုင်ခင်မှာပဲအခုလိုပြောလိုက်တာလည်းဖြစ်ပါတယ်
။ We have in mind what Hamas is, what Hamas has done.And certainly we reject and we condemn. But the peace and the stability.
Hamas ဆိုတာဘလို့လူတွေသူတို့ကဘာတွေလုပ်ခဲ့တယ်ဆိုတာတွေကိုကျွန်တော်တို့စိတ်ထဲမှာမှတ်ထားပါတယ်။သူတို့လုပ်ရက်တွေကိုလက်မခံတယ်လို့ရှုတ်ချပါတယ်။ဒါပေမဲ့ငြင်းချင်းရင်းနဲ့တည်ငြိမ်ရေးကိုစည်ရင်းနဲ့တိဆောက်လို့မရနိုင်တယ်လို့အခုလိုပုံစံမျိုးနဲ့လည်းမဖြစ်နိုင်ပါဘူးလို့ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဘော်ရက်ကသတင်းတောက်တွေကိုပြောခဲ့တာပါ။ဂါဇာမှာအရက်သားတိဆုံးမှုတွေများပြားနေတဲ့အပေါ်ဝေဖန်နေတဲ့အနောက်နိုင်ငံတွေကအရာရှိတွေထဲမှာ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲလည်းအပါအဝင်ဖြစ်ပါတယ်။ Hamas ထိန်းချုပ်ထားတဲ့ဂါဇာဒေသကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရစစ်ကြောင်းအမျိုးသမီးနဲ့ကလေးတွေအများစုအပါအဝင်ပါလက်စတိုင်းအနည်းဆုံး 25,105 ဦးတေဆုံးခဲ့ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့တေဆုံးသူစီးရင်မှာဟာမတ်စ်အရေအတွက်နဲ့အရက်သားအရေအတွက်ကိုခွဲခြားဖော်ပြထားခြင်းမရှိပါဘူး။တိမ့်နဲ့ချီတဲ့အရက်သားတွေဟာအမိုးကာမရှိ၊စားစရာမရှိ၊စေးဝါးမရှိဘဲနဲ့ဘုံကျဲမှုတွေကြားမှာဘလို့နေနေကြရပါသလဲ။နေစဉ်နဲ့အမျှအရက်သားတွေဘလို့အသက်ခံနေရသလဲဆိုတာကိုပြောပြစရာစကားလုံးမရှိတော့ပါဘူးလို့လည်းဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒအကြီးအကဲကပြောထားပါသေးတယ်။အစ္စရေးဘက်ကတော့ဟာမတ်စ်သွေးကြွတွေကလူနေရပ်ကွက်တွေအောက်မှာဆက်သွယ်ရေးဆိုင်ရာဥမင်နှိုင်းကောင်းတွေကိုရည်ရွယ်ချက်ရှိရှိတိစောက်ပြီးတော့တိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့အရက်သားတွေကိုအန္တရာယ်ဖြစ်ရတာလို့တုံ့ပြန်ထားပါတယ်ရှင်
။ယူကရိန်းနိုင်ငံရဲ့နေရာတော်တော်များများမှာရုရှားရဲ့ညဘက်ဒရုန်းနဲ့တိုက်ခတ်မှုတွေကိုဟန်တားနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောဆိုလိုက်တယ်လို့ရုရှားတာဝန်ရှိတဲ့သူတွေဘက်ကလည်းယူကရိန်းအရှေ့ပိုင်းကရုရှားတို့ထိန်းချုပ်ထားတဲ့မြို့မှာယူကရိန်းတို့အပြင်းထန်တိုက်ခိုက်ခံရကြောင်းပြောလိုက်ပါတယ်။မာကိုဗစ်ခါဆန်နဲ့တညက်ပရိုထရော့ခ်ဒေသတွေအပါအဝင်ယူကရိန်းရဲ့ဝေဟင်မှာရှိတဲ့ရုရှားဒရုန်းရှစ်စင်းစလုံးကိုလေကြောင်းကြံကာကွယ်စနစ်ကနေပစ်ချနိုင်ခဲ့တယ်ဆိုတာကိုယူကရိန်းလေတပ်ကပြောပါတယ်ရုရှားအစိုးရပြောခွင့်ရဒမထရီပစ်ကိုကကတော့ဒေါနက်မြို့မှာတနင်္ဂနွေနေ့တုန်းကအရက်ဖက်အဖွဲ့အစအဦးတွေကိုတိမ့်ကျုံတိုက်ခိုက်မှုကြောင့်လူ28ယောက်ထဏ်မင်းတေဆုံးခဲ့ကြောင်းပြောဆိုခဲ့ပါတယ်ဘောလ်တစ်ပင်လယ်ကလောင်စာတင်ပို့တဲ့နေရာကိုတိုက်ခိုက်ခံရမှုဟာယူကရိန်းကိုလက်ချက်လို့ယူဆထားပြီးတော့လက်တုံ့ပြန်မယ်လို့လည်းရုရှားဆိုရပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့ ောပါတယ်တိုက်ခိုက်မှုဆွဲချက်ပေါ်ယူကရိန်းဘက်ကတော့တုံ့ပြန်တာမရှိသေးပါဘူးနှစ်နှစ်နီးပါးကြာရုရှားရဲ့ကျူးကျော်စစ်အတွင်းမှာအရက်ဖတ်နေရာတွေကိုအဝေးထိန်း drone တွေမဆိုင်နေနဲ့ရုရှားတို့အကြိမ်ကြိမ်တိုက်ခိုက်တာကြောင့်ယူကရိန်းအရက်သားထောင်နဲ့ချီပြီးတော့အသက်ဆုံးခဲ့ရပါတယ်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအာဖရိက၄နိုင်ငံခီးစဉ်တွေကတခုဖြစ်တဲ့ကတ်ဗတ်နိုင်ငံခီးစဉ်မှာဝန်ကြီးချုပ်ယူလစ်ကိုဟေရူစီဗာနဲ့ဒီကနေ့ပဲတွေ့ဆုံခဲ့ပါတယ်ဒီခီးစဉ်ထဲမှာကဗတ်နိုင်ငံမြို့ရော်လည်းဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အကူအညီပေးရေးအေဂျင်စီတစ်ခုဖြစ်တဲ့ Millennium Challenge Corporation ရဲ့ဖွံ့ဖြိုးရေးရန်ပုံငွေရထားတဲ့မြို့ဖြစ်တဲ့ Paris မြို့ကိုတွားရောက်မှာဖြစ်တယ်လို့ Africa Flag ဘောလုံးပြိုင်ပွဲပွဲစဉ်တစ်ခုဖြစ်တဲ့ Ivory Coast နဲ့ Equatorial Guinea နှစ်နိုင်ငံရဲ့ဘောလုံးပွဲစဉ်ကိုလည်းတက်ရောက်အားပေးမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူ Matthew Miller ကလည်းဘလင်ကင်ရဲ့အာဖရိကခီးစဉ်ဟာနှစ်နိုင်ငံကုံသွယ်မှုကိုမြင့်တင်ဖို့နဲ့အာဖရိကတိုက်နယ်ဒေသရင်းနိုင်ငံတွေမှာအလုတ်ကိုင်းအခွင့်အလမ်းတွေတိုးမြင့်နိုင်ဖို့နဲ့ကမ္ဘာစည်းကွက်မှာအာဖရိကကိုနိုင်ငံဝင်ရောက်နိုင်ဖို့အတွက်အားပေးကူညီမှုတွေကိုအလေးနက်ထားလှုံ့ဆော်သွားမှာဖြစ်တယ်လို့ခီးစဉ်မတိုင်ခင်ကတည်းကပြောထားပါဗျာ။အာဖရိကရေးရလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့မော်လီဖီးလ်ကလည်းအင်အားကြီးမားတဲ့ဒီမိုကရေစီနိုင်ငံအဖြစ်ကဗတ်နိုင်ငံကိုတင်စားပြောဆိုထားပါဗျာ။ဘလင်ကင်ရဲ့အာဖရိက၄နိုင်ငံခီးစဉ်မှာအာဗရီကိုစ်၊နိုင်ဂျီးရီးယားနဲ့အင်္ဂိုလာတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်ရှင်။
Republican Party တွင်သမရလောင်းရွေးပြိုင်ပွဲတွေမှာသမရဟောင်း Donald Trump ကိုပခုံးချင်းရှင်မဲ့အဓိကပြိုင်ဘက်အဖြစ်နဲ့သတ်မှတ်ခံခဲ့ရတဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကသူသမရလောင်းပြိုင်ပွဲမှာဝင်ပြီးတော့ပြိုင်တော့မှာမဟုတ်ဘူးလို့တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။တစ်ချိန်တည်းမှာပဲသမရဟောင်း Trump ကိုသူထောက်ခံတဲ့အကြောင်းအရင်က Twitter ဖြစ်တဲ့ X လူမှုကွန်ရက်မှာဗီဒီယိုနဲ့ကြေညာလိုက်တာကြောင့် Donald Trump အတွက်ပါတီတွင်းသမရလောင်းရွေးပွဲတွေမှာအနိုင်ရနိုင်ချေပို့ပြီးတော့မှအားကောင်းလာပါတယ်။ American ပြည်တော်စု New Hampshire ပြည်နယ် Republican Party တွင်းသမရလောင်းရွေးချယ်ပွဲတွေကတော့မနှက်ဖြန်ကျင်းပမှာဖြစ်ပါတယ်။အဲ့ဒီလိုမျိုးရွေးကောက်ပွဲမကျင်းပခင်နှစ်ရက်အလိုမှာသူဆက်မပြိုင်တော့ဘူးဆိုတာကိုကြေညာလိုက်တာပါ။အခုဆိုရင်တော့ကုလသမဂ္ဂဆိုင်ရာ American သမ္မတကြီးဟောင်းဖြစ်တဲ့ Nikki Haley တယောက်ပဲပါတီတွင်းသမ္မတရွေးပွဲတွေမှာ Donald Trump ကိုရှင်ပြိုင်မဲ့သူအဖြစ်နဲ့ကြံမာတော့တယ်။အခုချိန်မှာတော့ Republican Party တွင်းမှာသမ္မတဟောင်း Donald Trump ကိုအများစုကအပြတ်အသတ်ထောက်ခံနေကြပြီးတော့ New Hampshire ပြည်နယ်ပါတီတွင်းသမ္မတရွေးကွဲမှာသူပဲအနိုင်ရမယ်လို့စစ်တမ်းတွေမှာဖော်ပြနေပါတယ်ရှင်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာည VOE ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်အိန္ဒိယနိုင်ငံအယူရာမြို့ကသမိုင်းဝင်မွတ်စလင်ဗလီတည်ရှိခဲ့တဲ့နေရာမှာတည်ဆောက်ထားတဲ့ဟိန္ဒူဘုရားကျောင်းတစ်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ပဲဖွင့်လှစ်ပေးလိုက်ပါတယ်။ဟိန္ဒူဘာသာဝင်တွေယုံကြည်ကိုးကွယ်ရာယာမနတ်ဘုရားအတွက်ယေရှုတည်ဆောက်ထားတဲ့ဟိန္ဒူဘုရားကျောင်းကိုလာမယ့်ရွေးကောက်ပွဲမှာဟိန္ဒူမဲဆန္ဒရှင်တွေကိုဆွဲဆောင်မှုရည်ရွယ်တဲ့အနေနဲ့ဝန်ကြီးချုပ်မိုဒီကိုယ်တိုင်ဖွင့်နှစ်ခဲ့တာပါရိုးရာဝတ်စုံကိုဝတ်ဆင်ထားတဲ့ဝန်ကြီးချုပ်မိုဒီကိုရိုင်းတက်ရောက်တဲ့ဒီဖျားเจ้าဖွင့်ပွဲကိုဟိန္ဒူဖုံးတော်ကြီးတွေကဥဆောင်ကျင်းပခဲ့ပါတယ်ဆောက်လက်ဆဒီဖျားเจ้าမှာပြီးခဲ့တဲ့သတင်းပတ်ကုံလုံးကပဲအမြင့်၄ပေကျော်ရှိတဲ့ရာမနတ်ဖျားရုပ်ထုကိုပူဇော်နေရာချထားခဲ့တာပါဓမ္မတချင်းတွေကိုတီဆိုးပန်းတွေကျဲဖြန့်ပြီးတော့ကျင်းပခဲ့တဲ့ဒီဖျားเจ้าဖွင့်ပွဲကိုထိတ်တန့်ဆက်မှုလုပ်ငန်းရှင်တွေနိုင်ငံသမားတွေနဲ့ရုပ်ရှင်သရုပ်ဆောင်တွေအပါအဝင်လူပေါင်း8500နီးပါးတက်ရောက်ခဲ့ပါတယ်ဒီကနေ့ကျင်းပတဲ့အခမ်းအနားဟာဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်မူဒီရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးစတင်မှုအဖြစ်လဲလေ့လာသုံးသပ်သူတွေကရှုမြင်ကြပါတယ်ဖျားเจ้าတဲ့တိဆောက်တဲ့နေရာမှာရှိဘူးတဲ့16ရာစုဗလီကို1992ခုနှစ်မှာဟိန္ဒူတွေကဖြိုချခဲ့ရမှာဘာသာရေးအဓိကရုံးတွေဖြစ်ပွားခဲ့ပြီးမွတ်စလင်အများစုအပါအဝင်လူပေါင်း2000လောက်တည်ဆုံးခဲ့ပူပါတယ်ရှင်
ထိုင်းနိုင်ငံမှာ2023ခုနှစ်ရွေးကောက်ပွဲအနိုင်ရ Mood Forward Party ရဲ့ခေါင်းဆောင်ဟောင်းဖီတာလင်ဂျန်ရွန်ရက်အပေါ်မှာမီဒီယာတစ်ခုမှအစုရှယ်ယာပိုင်ဆိုင်တာကြောင့်ရွေးကောက်ပွဲစည်းကမ်းနေချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့လာမယ့်ဗုဒ္ဓဖူးနေ့ဇန်နဝါရီလ24ရက်နေ့မှာထိုင်းတရားရုံးကဆုံးဖြတ်ချက်ချဖို့ရှိပါတယ်ဖီတာဟာဒီအမှုကြောင့်မို့လို့အခြေခံဥပဒေခုံရုံးရဲ့အမိန့်နဲ့လွှတ်တော်အမတ်နေရာကနေယာယီဖယ်ရှားခံထားရတာပါသူဟာ2023ခုနှစ်မေလ14ရက်နေ့ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲမှာအများစုအနိုင်ရခဲ့ပေမဲ့တီဇဲဖွဲ့စည်းပုံအရရွေးကောက်ခံအောက်လွှတ်တော်ရောစစ်တ က်ကခန့်ထားတဲ့အထက်လွှတ်တော်ဘာပေါင်းတဲ့အမတ်တရဲ့လုံလောက်တဲ့ထောက်ခံမဲမရတာကြောင့်သူဟာဝင်ကြီးချုပ်ဖြစ်နေရွေးချယ်မခံခဲ့ရပါဘူး။ဟာဘတ်တက္ကသိုလ်ဘွဲ့ရအသက်43နှစ်အရွယ်ဖီတာလင်ဂျရွန်ရက်ဟာထိုင်းနိုင်ငံရင်းနဲ့ဘရင်စနစ်အရအစင်အလာအရအယိုးဆွဲနေတာတွေကိုပြုတ်ပြင်ပြောင်းလဲမဲ့အစီအစဉ်တွေချမှတ်ခဲ့တဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်စက်တင်ဘာလမှာ Mood Forward Party ရဲ့ခေါင်းဆောင်အဖြစ်ကနေနှုတ်ထွက်ပေးခဲ့ရပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံအနီးကပါကစ္စတန်အနောက်တောင်ဘက်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေနဲ့စစ်သွေးကြွတွေကြားမှာအပြန်အလှန်ပစ်ခတ်မှုတွေကြောင့်စစ်သွေးကြွ9ဦးသေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။လူကတ်စတန်ပြည်နယ်ဇော့ဘ်ခရိုင်မှာဖြစ်ခဲ့တဲ့ပစ်ခတ်မှုအပြီးလက်နက်ခဲယမ်းတွေသိမ်းဆည်းရမိတယ်လို့စစ်တပ်ရဲ့အကြေညာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပါကစ္စတန်သတင်းဌာနတစ်ခုဖြစ်တဲ့ဒွန်သတင်းဌာနကတော့သိမ်းဆည်းရမိတဲ့အထက်မှာလက်နက်တွေကြီးတွေနဲ့ဖောက်ခွဲပစ္စည်းတွေပါဝင်တယ်လို့လည်းပြောခဲ့တာပါ။တင်ဇာတာပေါ်များတဲ့ဘလူးကတ်စတန်ပြည်နယ်ကတွင်းထွက်အရင်းမြစ်တွေကိုခွဲဝေပေးဖို့စစ်သွေးကြွတွေဘက်ကနှစ်ပေါင်းများစွာတောင်းဆိုခဲ့ကြပေမဲ့အခုအခါမှာတော့ပြည်နယ်လွတ်လပ်ခွင့်ကိုသာတောင်းဆိုလာကြတာဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံအနောက်တောင်ပိုင်းတောင်ထူထက်ရာယူနန်ပြည်နယ်မှာဒီကနေ့မြေပြိုကျတာကြောင့်သေဆုံးသူ၈ယောက်ကိုအာဏာပိုင်တွေဘက်ကအတည်ပြုထားပါတယ်။မြေအောက်မှာပိတ်မိနေတဲ့သူကဒါဇင်နဲ့ချီပြီးတော့ရှိနေပါဗျ။နောက်ပြီးတော့အရေးပေါ်ရွှေ့ပြောင်းပေးရတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။အေးခဲနေတဲ့ရာသီဥတုနဲ့နှင်းနေထူထူထပ်ထပ်ကြနေတဲ့ယူနန်ပြည်နယ်မြောက်ဘက်စွန်းလီယန်ရှူးရွာလေးမှာမနက်6နာရီလောက်တုန်းကဖြစ်ပွားခဲ့တဲ့မြေပြိုကျမှုကြောင့်လူ200ကျော်ကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့နိုင်ငံပိုင်သတင်းမှာဖော်ပြပါတယ်။သေဆုံးသူမှာတော့၈ယောက်ကိုအတည်ပြုနိုင်ပြီးတော့၄ယောက်ကိုမြေအောက်ကနေကယ်ထုတ်နိုင်ခဲ့ကြောင်းနိုင်ငံပိုင်သတင်းမှာဖော်ပြနေပေမဲ့ကဲဆယ်နိုင်တဲ့သူရဲ့အခြေအနေအတိအကျကိုတော့ပြောမထားပါဘူး။ဒါဇင်နဲ့ချီတဲ့မိသက်ကားတွေပစ္စည်းကိရိယာတွေနဲ့အတူကဲဆယ်ရေးဝန်ထမ်း200လောက်ကိုဆင်လွတ်ထားတယ်လို့လည်းပြောပါတယ်။မြေပြိုကျမှုဖြစ်ပွားနေတဲ့ချိန်ကဒေသခံတွေအိပ်ပျော်နေကြတဲ့အချိန်ဖြစ်ပါတယ်လို့သတင်းတွေကနေကန်တွေကိုကိုးကားဖော်ပြထားပါတယ်။လူမှုကွန်ရက်ကဓာတ်ပုံတွေမှာတော့လိမ္မော်ရောင်ဝစ်စုံတွေနဲ့ကဲဆယ်ရေးဝန်ထမ်းတွေကမိသက်တွေကိုနှင်းနေကြဆင်းနေတဲ့ကြားမှာကူညီကဲဆယ်ပေးနေတာကိုတွေ့ခဲ့ရပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမခင်လေးနဲ့အတူကျမစုမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်မဘိန်းမြို့ကိုတနင်္လာနေ့နေ့မနက်ပိုင်းတုန်းက KIA နဲ့ပူးပေါင်းတပ်တွေသိမ်းပိုက်လိုက်နိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကမိုးမိတ်မြို့နယ်မဘိန်းမြို့ကိုတနင်္ဂနွေနေ့မနက်ပိုင်းတုန်းက KIA နဲ့ပူးပေါင်းတပ်တွေသိမ်းယူနိုင်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါရယ်မိုးမိတ်မြို့ရဲ့တိုက်ပွဲမှာတော့အရက်သား40လောက်သေဆုံးခဲ့ရပြီးတော့မဘိန်းမြို့တိုက်ပွဲမှာတော့အရက်သားတွေအထိခိုက်သိမ်းမရှိဘူးလို့ဒေသခံတွေကဆိုပါရယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးရစစ်ရေးသတင်းတွေကိုစုစည်းပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူပြောပြပေးပါမယ်
ဒီအပိုင်းတွင်းမှာ KIA နဲ့ပူးပေါင်းတပ်တွေကရှမ်းပြည်နယ်မြောက်ပိုင်းကမြို့နှမြို့နဲ့ကချင်ပြည်နယ်ကစစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းယူခဲ့တာပါ။တနင်္ဂနွေနေ့မနက်ကခရိုင်အဆင့်မြို့ဖြစ်တဲ့မိုးမိတ်မြို့ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူလိုက်တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
။ဟိုမိုးမိတ်ကမနေ့အမနေ့ပေါ့နော်အဲ့ဒီချိန်မှာတင်းလိုက်ပြီမိုးမိတ်ရဲစခန်းဒီမြို့မှာရဲစခန်းတို့နော်အစ်တတ်ကောင်းတို့ဘလုံးတင်းလိုက်ပြီအဲ့မှာကဲတိုက်တာတော့၃ရက်လောက်ရှိတာပေါ့အမတင်းတာမနေ့အစိုးကြီးတင်းလိုက်တာအဲ့ဒီနေရာမှာလဲကျွန်တော်တို့ KA တို့ ABSF တို့ဟို NUG PDF ပေါ့အလုံးတပ်ပေါင်းစုဒီမှာအတိပတ်တာဖြစ်ပါတယ
်မိုးမိတ်မြို့ပတ်ဝန်းကျင်မှာလွန်ခဲ့တဲ့၁၀ရက်ကျော်ခန့်ကလေးကတိုက်ပွဲတွေဖြစ်ပွားနေခဲ့ပြီးတော့ဒီလ၁၈ရက်နေ့မှာမြို့တွင်းတိုက်ပွဲတွေစတင်ခဲ့ရက၂၁ရက်နေ့မနက်မှာတင်းယူခဲ့တာပါမိုးမိတ်မြို့တွင်တိုက်ပွဲမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တယ်လို့လေကြောင်းကနေလေတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေအသေးပြောက်များခဲ့ကြောင်းမိုးမိတ်မြို့ကန်တဦးကပြောပါတယ
်။အစီပြောတာတော့ဟိုချင်းပြောနေတော့အမြောက်နဲ့ကြမ်းကြတာအိမ်ကြီးတော့အဲ့ဒါပိန်နေတဲ့လူတွေကလည်းဟောပေါ့ဗျာ။အဲ့မှာကြွတယ်လို့ကြွဒီနေ့ကောင်တွေအဲ့လိုဖြစ်တယ်။အလေကြောင်းတော့ကြည်ရတော့ပြောမယ်။အစီရတော့မှန်းနိုင်တော့မနေ့ကဆိုရင်မနေ့ကဘိုးတော်မလေးလေးဘုံပေါင်းကြီးကြီးပြေဂါနာကြီးတော့ကိုသာခဲ့တယ်။ဒီလေမျိုးတွေအဲ့လိုကိုချာပေါ့။ဒီမိကောင်တွေဟောရကြတယ်ဘာလို့လူတွေကြောင်းကိုကြောင်းတာများကိုချတော့ပြေပြုတ်ကျွန်တော်တို့ခမန်းတော်တို့လူတွေတော့ကြည့်နေတာတော်တော်ကြောက်ဆိုးတယ
်မိုးမိတ်မြို့မှာဈေးဌာနဆိုင်ရာရုံးတွေနဲ့လူနေအဆောက်အုံအများပြပျက်စီးခဲ့ကြောင်းနဲ့ဒေသခံပြည်သူတွေဟာမန္တလေးမိုးကုတ်နဲ့အနီးအနားပတ်ဝန်းကျင်ကကြေးရွာတွေစီကိုထွက်ပြေးတိမ်းရှောင်ကုန်တာကြောင့်မြို့တွင်းမှာလူကုန်သလောက်ရှိနေပြီဖြစ်ကြောင်းလည်းပြောပါတယ်ကရင်ပူပေါင်းတပ်တွေဟာရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်ခရိုင်မန္တလေးမြစ်ကြီးနားလမ်းပေါ်ကမဘိန်းမြို့ကိုလည်းမနေ့မနက်ကသိမ်းယူခဲ့ကြောင်းလည်းဘုံမကြီးနော်ဘူးက VOA ကိုပြောပါတယ်
ဟုတ်ကဲ့မပင်းလည်းမနေ့ကအဲမနေ့မနေ့ကတင်းလိုက်ပြီအဲကျွန်တော်တို့အဲ KA တို့တော့အနောက် AA တို့အဲ PDF တို့ပေါ့အလုံးပေါင်းပြီးမှဖွင့်စီပြီးမှမနေ့ကတင်းလိုက်ပြီ PC တင်းလိုက်ပြီအဲ့ဒီမပင်းမြို့မှာလဲ
မပင်းမြို့ကဒီလ20ရက်နေ့ကစတင်တိုက်ခတ်ခဲ့ပြီးတော့21ရက်နေ့မနက်ပိုင်းမှာတင်းယူခဲ့တော့ပါဒီလ19ရက်နေ့နဲ့20ရက်နေ့ကလည်းကချင်ပြည်နယ်မန်စီမြို့နယ်မန်ဝင်းကြီးအနီးမှာရှိတဲ့ခမရ44စခန်းနဲ့ဖကန့်မြို့နယ်ဝေခါကခမရ42တပ်စခန်းနှစ်ခုကိုတင်းယူခဲ့ကြောင်းလည်းအတည်ပြုပြောပါတယ်။မဘိန်းတိုက်ပွဲမှာတော့အရက်သားတွေအထူးကြိုက်တဲ့မကြားသည့်ရတဲ့ကြောင်းမဘိန်းဒေသခံကပြောပါတယ
်။ဟုတ်လို့အရက်သားတွေကမကြားဘူ
း။မဘိန်းမြို့ကအများစုဟာတိုက်ပွဲစတင်ချိန်20နှစ်ကလေးကအနီးနားကျေးရွာတွေမှာတင်းရှောင်နေကြကြောင်းနဲ့နေအိမ်ထိကြိုက်ပျက်စီးမှုလည်းနေပါကြောင်းပြောပါတယ်။ KIA နဲ့ပူးပေါင်းတပ်တွေကမိုးမိတ်နဲ့မဘိန်းမြို့ကိုတင်းယူခဲ့တဲ့ဒီလ21ရက်နေ့မှာစစ်ကောင်စီတပ်နဲ့မိုးကုံနဲ့မိုးမိတ်အကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကြောင်မဲမြို့နယ်မှာရှိတဲ့သူတို့တပ်စခန်းကိုလည်းစစ်ကောင်စီကထိုးစစ်ဆင်ခဲ့ကြောင်းတအန်းတက်တရနယ်လီကသတင်းထုတ်ပြန်ပါတယ်။လက်ရှိမှာရှမ်းမြောင်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းကမိုးမိတ်မြို့နဲ့မဘိန်းမြို့ကိုတနင်္ဂနွေနေ့မနက်ပိုင်းတုန်းက KIA နဲ့ပူးပေါင်းတပ်တွေသိမ်းယူနိုင်ခဲ့တဲ့အခြေအနေကိုစီသူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အိန္ဒိယဘက်ကိုပြေးတဲ့ဒုက္ခသည်တွေနဲ့ကုသန်းရောင်းဝယ်ရေးအပေါ်တက်ရောက်နိုင်တဲ့အိန္ဒိယနယ်စပ်ခြံစည်းရိုးခတ်တဲ့အခြေအနေကိုတင်ပြပေးကြပါမယ်။အိန္ဒိယမြန်မာနယ်စပ်တလျှောက်ခြံစည်းရိုးခတ်ဖို့ဆုံးဖြတ်လိုက်တဲ့အိန္ဒိယဗဟိုအစိုးရရဲ့သဘောထားကိုအိန္ဒိယပြည်ထောင်စုဝန်ကြီးကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်ကိုခြံစည်းရိုးကာထားတယ်လို့မျိုးမြန်မာနယ်စပ်အရှေ့မိုင်းတစ်ထောင်ကျော်ကိုလည်းခြံစည်းရိုးကာမယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးကပြောလိုက်တာပါ။ဒီလိုသာခြံစည်းရိုးခတ်မယ်ဆိုရင်စစ်ပွဲကြောင့်မတည်မငြိမ်ဖြစ်နေတဲ့နေရာတွေမှာခိုလုံနေရတဲ့ဒုက္ခသည်တွေနဲ့ကူးသန်းရောင်းဝယ်ရေးပိုင်းမှာအခက်အခဲဖြစ်စေနိုင်ပါတယ်လို့ဒေသခံတွေကထောက်ပြပါတယ်။ဒီသတင်းရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့မမျှတစင်အောင်ပြောပြပေးပါမယ်။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရအနေနဲ့အိန္ဒိယလေးပြည်နယ်နဲ့နေဆက်ချင်းထိနေတဲ့မြန်မာနေဆက်တလျှောက်ခြံစည်းရိုးကာမယ်ဆိုပြီးပြည်ထောင်ဝန်ကြီးရှားကပြောဆိုပါရယ်အိန္ဒိယနိုင်ငံရှေ့မြောက်ပြည်နယ်ဖြစ်တဲ့မီဇိုရမ်နာဂါလန်မဏိပူနဲ့အရဏချေပရာဒက်ရှ်ပြည်နယ်နဲ့မြန်မာနေဆက်ကြားကီလိုမီတာ1600ကျော်ကိုခြံစည်းရိုးခတ်မယ်အိန္ဒိယဘုအစိုးရဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအတံပီနယ်ဂူဝါတီမျိုးကကမန်ဒိုတင်းနှင်းစင်ပွဲမှာပြည်ထောင်ဝန်ကြီးရှားကအခုလိုပြောဆိုတာပါဒါပေမဲ့ဒီအစီအစဉ်ဘယ်တော့လောက်ဆက်ပြီးတော့အကောင့်ထဲဖော်မလဲဆိုတာတော့တိတိကျကျပြောဆိုတာမရှိခဲ့ပါဘူးနေဆက်မှာခြံစည်းဥကာမယ်ဆိုရင်တိုက်ပွဲတွေကြောင့်နေမြင့်မတိမငြိမ်ဖြစ်နေတဲ့နေရာတွေကကိုလိုနီယားရဲ့ဒုက္ခသည်တွေနဲ့ကုသန်းရောင်းဝယ်ရေးပိုင်းမှာအခက်အခဲဖြစ်စေနိုင်တယ်လို့ထောက်ပြကြသလိုဒီစီဇန်ဟာအာနာသိန်းစစ်ကောင်စီရဲ့ပြည်ရင်းဖိနှိပ်မှုတွေအပေါ်မှာအိန္ဒိယကအားပေးအားမြောက်ပြုရာရောက်တယ်လို့ဒုက္ခသည်ရေးဆောင်ရွက်ပေးနေတဲ့ India for မြန်မာအဖွဲ့တာဝန်ခံ Slide ဒုခါကသုံးသပ်ပါတယ်
ကိုချန်ရှိရခတဲ့လုံလန်းစီတောက်ရှုံဟာမျိုးမှာအာတဲ့သူတပြင်းဘဟုအစိုးရဖက်ကနေအာနေဆက်တလျှောက်ကိုလုံချွန်ကြီးယူရဲဟာမျိုးတွေပါလေလှူလာရဲဟာမျိုးဆိုရင်တော့အာဒီအခုလိုဒီစီပိရှောင်းနေအဝင်ထွက်တယ်လှုပ်လို့ရတော့မှာမဟုတ်ဘူးပေါ့နောက်ဒုတိယအဒုတိယချက်ကဒါအာဖက်နှစ်ဖက်ကိုမိခိုးပြီးတော့မှစီပွားရှာနေတဲ့သူတွေပေါ့အထူးသဖြင့်ကတော့ဒီဥမာအာချင်းပေးစကိုင်းပေးဆိုရင်တော့တော်တော်များများဒီစကားဆိုင်ရဲ့ထူးရှိတဲ့ကြောင့်အိန္ဒိယဖက်ကနေပဲသူတို့ချေခံစားတော့ကွန်ပစ္စည်းဟာမျိုးတွေတွင်းနေတဲ့ဟာတွေရှိတယ်တဲလိုဟာမျိုးတွေအတွက်အကုန်လုံးဒီအာစကားဆိုင်ရဲ့ဖြစ်လိမ့်ဖြစ်ကိုအားပေးတယ်လို့ဖြစ်သွားစေနိုင်တဲ့အနေထားလေးကျွန်တော်တို့ဆိုရင်နေရတာပေါ့နော
်အိန္ဒိယနဲ့မြန်မာနယ်စပ်ကြားမှာ FMR လို့ခေါ်တဲ့နယ်စပ်ဖြတ်ကျော်သွားလာခွင့်အဆုံးသတ်နိုင်ဖို့အခုလိုခြံစည်းရိုးခတ်ဖို့ဆောင်ရွက်လာတာပါအိန္ဒိယမြန်မာနယ်စပ်တခြားနေထိုင်တဲ့လူမျိုးစုဝင်တွေအနေနဲ့ပြည်ဝင်ခွင့်ဗီဇာမလိုဘဲနှစ်နိုင်ငံတွင်း16ကီလိုမီတာအထိတားဆီးမရှိဝင်ရောက်သွားလာခွင့်ပြုထားပါတယ်။ဒီအစီအစဉ်ကိုပယ်ဖျက်ဖို့အရင်ကပြောဆိုတာတွေရှိပေမဲ့အကောင့်ထဲမပေါ်ခဲ့ပါဘူး။မြန်မာဘက်မှနေတဲ့မျိုးနွယ်စုဝင်တွေလည်းရှိတဲ့အိန္ဒိယဘက်ကမီဇိုရမ်နဲ့နာဂါလန်လိုပြည်နယ်ခေါင်းဆောင်တွေကတော့နှစ်ဖက်လုံးမှာနေထိုင်တဲ့မျိုးနွယ်စုတွေအနေနဲ့ကုသန်းသွားလာဖို့ခက်ခဲမှာမို့ဒီခြံစည်းရိုးခတ်တဲ့အစီအစဉ်ဟာလက်ခံနိုင်စရာမရှိဘူးလို့ဆိုပါရယ်အိန္ဒိယသတင်းစာတချို့မှာတော့စစ်ကောင်စီလက်ထက်မြန်မာနိုင်ငံမှာပြည်ရင်းစစ်ပုတ်ပြီးတော့ကျေပြန့်လာတယ်လို့အိန္ဒိယမြန်မာနယ်စပ်လမ်းကြောင်းကနေအိန္ဒိယဘက်စစ်ပီးရှောင်းနေဝင်ရောက်တာများလာတာစစ်ကောင်စီတပ်သားတော်တော်များများအိန္ဒိယဘက်ကိုထွက်ပြေးခိုလုံတာမူရစီဝါရောင်းဝယ်ဖောက်ကားမှုတွေတိုးလာတာကြောင့်အခုလိုခြံစည်းရိုးခတ်ဖို့ဆောင်ရွက်တာဆိုပြီးဖော်ပြပါဗျ FMR အစည်းအဝေးဖြစ်သိမ့်မယ်ဆိုရင် ဘလို့ကျိုးတဲ့ရမှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့မဏိပူနယ်ဇက်မှရောက်နေတဲ့ကရင်အမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းဦးထန်စီကအခုလိုသုံးသပ်ပါတယ်
။မှန်ပါဘူး။တို့အင်းရဘကလူတွေရောပေါ့နော်။အကြံလာအတော်လာကစားချက်ခဲသွားမယ်။အဓိကအပြင်းတော့တာမြန်ဆက်မှာစီးပွားရေးရလူမျိုးရအဆောင်နေရေးရတော်လာနေတဲ့လူတွေရဲ့အချက်ခဲတော့အားချက်ပေးသွားမယ်ဟိုဘလို့မဆင်မပြေနိုင်တဲ့လုပ်ငန်းကြီးကိုကောင်းထယ်ဖို့လုပ်နေကြတယ်လို့ကျွန်တော်ဒီလိုပဲမြင်တယ်ကွာဟိုဒရိုင်းခတ်တာချန်ပီယံခတ်တာဒီမှာကပဲနဲ့ဒီပေါ်များစွာကလေးကနိုင်ငံသဘောတူညီချက်နဲ့16ကီလိုမီတာกว่าဝေးထီကိုဒီကမပါပဲနဲ့ဝင်ခွင့်သွားလာခွင့်စက်တန်းခွင့်ပြီးခဲ့တဲ့အဲ့ဆမှာကိုလည်းပဲသူကချက်သိမယ်ဆိုတော့လုပ်ငန်းစီမှာပါတဲ့ခါကျတော့ဟိုအတော်လေးချက်ခဲသွားတယ်ချန်ပီယံခတ်တာတမျိုးအဖေမှာသွားလာခွင့်ပြိလိုက်ရင်လည်းတမျိုးနှမျိုးလုံးချက်သွားမယ်ဆိုတော့ဒီအရာနဲ့နေဆက်တစ်ချောင်းနေတဲ့ဒီတွေကတော့ဟိုအကုန်လုံးဒုက္ခရောက်ကုန်မယ်လို့ကျွန်တော်ကဘယ်လိုပဲမြင်ပါလဲဗျာ
India for Myanmar အဖွဲ့တာဝန်ခံဆလိုင်းတူခါကတော့ဒီစီဇန်နေနဲ့ပတ်သက်ပြီးတော့စဉ်းစားသုံးသပ်ပြီးဖို့ Mizoram အစိုးရကနေတဆင့်ဘ ਹੁ အစိုးရဘက်ကိုစာပေးပို့ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်တဖက်မှာကလည်းအိန္ဒိယနဲ့မြန်မာဘက်နှစ်ဖက်လုံးမှာနာဂမျိုးနွယ်စုရိနေထိုင်တာမို့အခုလိုချန်စီယိုခတ်တာနောက်ပြီးလွင်လင်းတကူဝင်ထွက်သွားလာတာတွေကန့်သက်ခံရရင်နှစ်ဖက်လုံးမှာရှိတဲ့နာဂမျိုးနွယ်တွေအနေနဲ့မိသားစုမျိုးနွယ်အချင်းချင်းခွဲခြားသလိုဖြစ်ပြီးတော့တွေးဆုံဖို့ခက်ခဲမှာကိုမလူလားကြပါဘူး။ဘူအစိုးရဘက်ကလည်းမဏိပူမှာမတူတဲ့မျိုးနွယ်စုတွေဖြစ်တဲ့ကတဲ့နဲ့ကိုကီကြားအကြမ်းဖက်တိုက်ခိုက်တာတွေတပ်ဖြတ်တာတွေပေါ်ပေါက်ပြီးတဲ့နောက်နေဆက်မှာဥဒတိုင်းခတ်ဖို့ချန်စီယိုခတ်ဖို့ကိုဘိုးဆိုးရဘက်ကစဉ်းစားလှုပ်ဆောင်ဖို့စပြီးတော့ပြင်ဆင်မှုတွေလှုပ်လာတာပါလူများစုဖြစ်တဲ့မြန်မာအခေါ်ကတဲ့လူကြီးညွှန်းလေးရှိကြတဲ့မဲတေးတွေနဲ့ကူကီးတွေဂျာမာကလည်းတစ်ဖက်နဲ့တစ်ဖက်အားပြိုင်မှုတွေဂျာအိန္ဒိယနေဆက်တလျှောက်လူကြီးများတဲ့ကတဲ့ဘက်ကကူကီးတွေသူတို့ဘက်ချက်နဲ့ပုံများလာမှကိုစိတ်ပူရာရှိတာကနေအခုလိုနေဆက်တတိုင်းကာဖို့နဲ့ကန့်တတ်ဖို့တွေလုပ်ဖို့ပြင်ဆင်လာတာလို့တုံ့တက်မှုတွေလည်းရှိပါတယ်ရှင်
။ဒါကတော့အိန္ဒိယနဲ့မြန်မာနယ်စပ်မှာခြံစည်းဟုတ်ခတ်တဲ့အပေါ်မှာတက်ရောက်နိုင်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့မမရဇေအောင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံကစစ်ဘေးရှောင်ပြည်သူတွေကိုကူညီနိုင်မှုရေးထိုင်းနိုင်ငံမှာရန်မုံငွေရှာဖွေနေကြတဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံကစစ်ဘေးရှောင်ပြည်သူတွေကိုကူညီနိုင်မှုအတွက်ထိုင်းနိုင်ငံကမြန်မာအလုံသမားတွေအလုံလုံကိုင်းနေတဲ့စက်ရုံတွေရှိတဲ့အရက်ဖြစ်တဲ့ထိုင်းနိုင်ငံပရန်ပူရီမှာရန်မုံငွေရှာခဲ့ကြပါတယ်။အပြည့်အစုံကိုတော့မတ်ညိုညိုလင်းကသတင်းပေးပို့ထားပါတယ
်။ဇန်နဝါရီလ27ရက်နေ့ကမြန်မာအရေးလှုပ်ရှားသူတွေဦးစီးပြီးမြန်မာနိုင်ငံကစစ်ဘေးရှောင်တွေအတွက်ရန်မုံငွေပွဲလေးကိုထိုင်းနိုင်ငံဗန်ကောက်မြို့နယ်ကီလိုမီတာ200လောက်ဝေးတဲ့ပရန်ပူရီမြို့ကဝတ်ခုံထံဖုံးတော်ကြီးကျောင်းမှာကျင်းပခဲ့ကြပါတယ်
။ဘယ်မှာကျွန်တော်ကဒီပန်မော်လီယာပေါ့နော်ပန်မော်လီယာဦးစီးဦးဆောင်သူတယောက်ဆိုလဲဟုတ်တယ်။ဒီကျွန်တော်တို့မြန်မာပြည်ကအခုစစ်ဘေးရှောင်ပြည်သူတွေအတွက်ကျွန်တော်တို့အဓိကရည်စူးလို့ကျွန်တော်လောက်တာပေါ့နော်။ဒါတော့ကျွန်တော်တို့ရဲ့မှန်တိုင်းပြောမယ်ဆိုဆရာနာရှင်စနေကိုမကြိုက်လို့ကျွန်တော်တို့ဒီပွဲလေးလောက်အချင်းဖြစ်ပါလေ။အမေသားသမီးတွေဒီလောက်ထိလာလိုက်မယ်လို့လည်းကိုမထင်ခဲ့ဘူးကျွန်တော်တို့ရဲ့ပွဲနောက်ထပ်ဒီပွဲလေးအောင်မြင်သွားလေချောချောမောမောနဲ့အောင်မြင်သွားလေနောက်ပွဲနောက်ပွဲလေကျွန်တော်တို့အများကြီးလုပ်အစီအစဉ်ရှိပါသေးတယ
်တို့ဒီလိုမျိုးဒီရမုံမွေပွဲလေးကျင်းပတယ်ဆိုတာကျွန်တော်တို့အခုလိုမျိုးအာနာရှင်ရဲ့လက်အောက်မှာကျွန်တော်တို့လေမနေရှင်လို့ပေါ့နော်အဲကြတော့မြေဥကွန်ရန်ဒေါင်းလုံးအာမန်တို့ရဲ့ကျွန်တော်တို့ရဲ့ဒါအလိုက်ပွဲလေးရမုံမွေပွဲလေးဖြစ်ပါတယ်ကျွန်မချိန်တော့အဲ့လိုထိလူများမယ်ဆိုတာမထင်မှတ်ပေါ့နော်အခုလိုမျိုးကျွန်မအရန်ကိုအားရမှုရှိတယ်ကွန်မမေတာသမီးလာရောက်ပြီဆိုပေါ့နော်အဲဒါဝင်ကြီးဆိုရတာပေါ့နော်ဒါယုံဝင်ကြီးပေါ့နော်တရားပတ်နဲ့ကျမတို့အကောင်လုံးကိုကြိုးဆိုထားပါတယ်အမေတာသမီးပေါ့နော်ဒီတရားဆိုတာကလည်းဗတ္တရားဆိုတာကျမတို့ဒါကျမတို့နိုင်ငံကြီးအေဂျင့်ဘို့အတွက်တော်တော်မှာတက်ဆွေတက်ဖို့ဝင်နေတဲ့ပြည်သူလူထုအတွက်ကိုကျမတို့လည်းအခုလိုမျိုးရမုံမွေပွဲလေးတည်ထောင်ခဲ့တာပါရှင
်စီးလုံးအောင်အခုကြီးလှုပ်ပြီးတော့ဟိုကလှုပ်ထားတာပါနော်အားလုံးစစ်စီးလုံးရှိအောင်ပေါ့ဒီတိုက်ပွဲကြီးတဲ့အောင်မြင်မယ်လို့အကိုကြီးယုံကြည်တယ်ပေါ့နော်အဲ့တော့လာတဲ့လူတွေအားကြီးပဲကျေနပ်တယ်အဲ့တော့တို့မြန်မာလူမျိုးတွေဒီလိုပွဲမျိုးမလာဘူးတောင်ထင်တာနော်မနေ့ကအလုပ်ဆင်းရမယ်လေအကုန်လုံးဒါပေမဲ့ကျေနပ်ပါတယ်အားကြီးပဲလာကြတယ
်အဲ့ဒီဒေသတစ်ဝိုက်မှာရှိတဲ့စက်ရုံအလုပ်ရုံတွေမှာအလုပ်လုပ်ကိုင်းနေကြတဲ့မြန်မာပြည်သားရွှေပြောင်းအလုပ်သမားတွေကဒီပွဲကိုလာရောက်အားပေးခဲ့ကြပါတယ်
ဒီဘက်ကျွန်တော်လာရတဲ့ခက်ဆန်းချက်ကတော့ကျွန်တော်တို့
ပြောပါတယ်ဒီပွဲကိုဦးစီးကျပတဲ့လူဝတ်အားကျေးဇူးတင်ပါတယ်ဒီလိုပွဲမျိုးလည်းနောက်ထပ်ဘယ်မျိုးဘယ်တိုင်းဒီထားလိုက်ကဘယ်မျိုးပဲဆိုနောက်ထပ်ကျပနိုင်အောင်ဒီလိုကျွန်တော်တို့လည်းအားပေးရှိပေးပါတယ်
အခုလိုမျိုးရမုံငွေပွဲလေးမှာကျမတို့ဒီဘယ်လိုပြောမလဲလာရောက်ပါဝင်ပေးတာဘယ်လိုပြောမလဲတောထဲမှာကျမတို့ထက်ပြန်မရနိုင်တော့တဲ့အသက်တွေနဲ့ပင်းဆက်ထားတဲ့ညီကောင်မတို့တွေရှိတဲ့အတွက်ကြောင့်မလို့ကျမတို့ဒီပြန်ရှာလို့ရတဲ့ငွေလေးတွေနဲ့လာရောက်ပြီးတော့ရမုံငွေပြည့်လာရောက်ပါဝင်ပေးတာဖြစ်ပါတယ်ရှင်ပြောတယ်ညင်းနေတော့တုံးတုံးတုံးတုံးနဲ့ညင်းနေ
မြမအရေးအားပေးသူတွေကလည်းကိုတက်နိုင်တဲ့ဘက်ကပူပေါင်းပါဝင်ခဲ့ကြတာပ
ါဆက်မစတော့တော့ပြည်သူပြည်သားတွေဆိုတာဒါတနေ့ရောင်းနေ့ရပါရတဲ့ကုပေါ်ပြောစီရပါတယ်ရှင်တပတ်ကိုနိုင်အောင်မျိုးပေါ့နော်ကိုကုညပြေးရကြီးပြောလဲပြောလောက်ပြရခင်ညာနေလောက်ပြေးလောက်လောက်ပြေးတဲ့သူတွေလည်းအားလုံးလည်းချစ်စစ်တရားကျွန်မတော့
အမှုပညာရှင်တချို့နဲ့အတူအမှုပညာဝါသနာပါသူတွေပါပါဝင်တည်ဆူဖြောပြခဲ့ကြတဲ့ပွဲကိုတော့တပေါင်းစစ်ချီဒေါင်းစစ်တီညီနောင်များအဖွဲ့ကဦးစီးကျင်းပခဲ့တာဖြစ်ပြီးရရှိလာတဲ့ရမုံငွေတွေကိုမြန်မာပြည်ရင်းကစစ်ပေးဆောင်တွေအတွဲလိုအပ်တဲ့နေရာတွေကိုလှူဒန်းသွားမှာဖြစ်တယ်လို့ပြောပါရရှင်။ကျွန်မညညလွယ်မှာ
ထိုင်းနိုင်ငံကမြန်မာအလုသမားတွေအလုလုနေတဲ့စက်ရုံတွေမှာမြန်မာနိုင်ငံကစစ်ပေးရှောင်ပြည်သူတွေကိုကူညီနိုင်မှုအရေးရမုံငွေရှာဖွေနေတဲ့သတင်းကိုမန်ညိုညိုလင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တနင်္လာညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ယီမင်နိုင်ငံကဟူတီလက်နက်ကိုင်ဖွဲ့ထိန်းချုပ်နေမြေတွေကိုအမေရိကန်စစ်တပ်ကဒုံးကျည်တွေနဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကထပ်ပြီးတော့ပြစ်လွတ်တိုက်ခိုက်လိုက်ပါတယ်။အေရင်ပင်လယ်ကွေးထဲမှာရှိတဲ့အမေရိကန်ပုဂ္ဂလိကတင်မော်ဒစင်ဟူတီတွေတိုက်ခိုက်လို့ဗုဒ္ဓဟူးနေ့နောက်ပိုင်းတုန်းကထိခိုက်ခဲ့ပြီးတဲ့နောက်မှာအမေရိကန်စစ်တပ်ကအခုလိုမျိုးထပ်ပြီးတော့တိုက်ခိုက်တာဖြစ်ပါတယ်။ပင်လယ်နီနဲ့အေရင်ပင်လယ်ကွေးတွေမှာတွာလာနေတဲ့နိုင်ငံတကာတင်မော်တွေကိုဟူတီတွေဘက်ကဒုံးကျည်တွေ drone တွေနဲ့သတင်းပတ်နဲ့ချီပြီးတော့တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာအီရန်ဆိုရကြောက်ထောက်နောက်ခံပေးထားတဲ့ဟူတီတွေကိုအမေရိကန်အစိုးရကနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းရင်းမှာပြန်ပြီးတော့ထည့်သွင်းသတ်မှတ်ခဲ့တယ်လို့တိုက်ခိုက်မှုတွေလည်းဆက်ဖြစ်နေတာပါ။ VOA သတင်းတော့ကာလာဘတ်ပေးပို့တဲ့သတင်းမက်ခင်ဖြူထွေးတင်ပြပေးထားပါတယ်။
နိုင်ငံတကာရေးချောင်းသွာလာမှုတွေကိုဟူတီလက်နက်ကိုင်တွေကပြီးခဲ့တဲ့နိုဝင်ဘာလလလောက်ကစပြီးအကြိမ်30လောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်အစိုးရကဟူတီအဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းမှာပုံထုနေကထည့်သွင်းလိုက်ပါတယ
်။ If the Houthis cease the attacks, we can certainly
ဟူတီတွေကတိုက်ခိုက်တာတွေရပ်မယ်ဆိုရင်ဒီလိုတတ်မှတ်တဲ့ဆုံးဖြတ်ချက်ကိုပြန်သုံးသပ်စဉ်းစားနိုင်ပါတယ်လို့မြို့သားလူကြီးကောင်စီပြောခွင့်ရဂျွန်ကာဘီပြောသွားတာပါ။ဒါပေမဲ့မရက်ဘူးဆိုရင်တော့ရီမီမာရှိတဲ့ဟူတီရေဒါစခန်းတွေဒုံးကျည်နဲ့ drone တူလောင်ယုံတွေကိုအမေရိကန်နဲ့ဗြိတိန်တပ်တွေကဆက်ပြီးတော့တိုက်ခိုက်သွားမှာပါ။ပင်ကွန်ပြောခွင့်ရဗိုလ်ချုပ် Pat Ryder ကအခုလိုပြောပါတယ်
။ The Houthis need to ask themselves how much of their capability do they want degraded
ဟူတီအဖွဲ့အနေနဲ့အခုလိုအနေရများပြီးတရားဝင်မှုမရှိတဲ့မစင်မချင်းတိုက်ခိုက်တာတွေလုပ်ပြီးသူတို့ရဲ့လောက်ရက်တွေကိုဘလောက်အထိအဆင့်နှိမ့်ကြခံအပြည့်စည်ခံမလဲဆိုတာသူတို့ဟာသူတို့သိဖို့လိုပါတယ
်ဟူတီတွေကိုအခုလိုနိုင်ငံကအကြမ်းဖက်အဖွဲ့အစည်းဆင်းမှာသွင်းဖို့နောက်တောင်ကျနေသေးတယ်လို့ဒီမိုကရေစီကာကွယ်သူများဖောင်ဒေးရှင်း FTD ကဘာမန်ဘန်တယ်လီဘလူးကပြောပါတယ်သူတို့ကိုစစ်ရေးအရာထောက်ခံမှုပေးနေတဲ့အီရန်အထက်လက်ဝေခံလုပ်နေတဲ့ဟူတီတွေကိုအခုထက်ပိုပြီးတော့မှပြင်းပြင်းထန်ထန်တုံ့ပြန်သင့်တယ်လို့လည်းတယ်လီဘလူးကပြောပါတယ်
This is a neo-colonial project the Islamic Republic is engaging in to establish
Daga Iran Islamic Republic ye kitit colony siman gain tuku ba lawagan ni phyan da bi atwe kho yu sa bai ma tu ne pyan bat phit ni de ju nai ngan daw ti shi mu ko san nyin mo a shi ale bai data ton pyatana ri phit aw lou ni da ba
Gaza Lebanon Syria Iran ne yimin sa de a shi ale bai data tacho ma a chan phat mu ri lou ni de tu ye lawagan ri ko Iran ga taya mu lan nat ri pe ni da ba ဒီလထဲမှာပဲအမေရိကန်တပ်ဖွဲ့တွေကဆိုမာလီယာကမ်းလွန်မှာလေငယ်တစ်စီးကိုဝင်ရောက်စီးနှင်းရှာဖွေခဲ့တာမှာရီမင်ကိုတည်ဆောင်သွားနေတဲ့အီရန်နိုင်ငံလို့အစစ်မြစ်ဆက်လက်နဲ့ပစ္စည်းတွေသိမ်းဆည်းရမိခဲ့ပါတယ်
။ Iran has this proxy strategy which aims to put distance between it and threat.
လက်ဝေခံတွေအသုံးချတဲ့မဟာဗျူဟာအီရန်မှာရှိပါတယ်။သူ့လက်ဝေခံတွေနဲ့ခက်လန်းလန်းနေပြပြီးချင်းချောက်မှုတွေနဲ့မတည်ငြိမ်မှုတွေဖြစ်အောင်ဖန်တီးပါတယ်။ဒုံးကျည်နည်းပညာပိုင်းဆိုင်တဲ့နိုင်ငံသစ်တစ်ခုအနေနဲ့အီရန်ဟာသူ့ကိုယ်သူကြွားလုံးထုတ်ရတာကိုလည်းအတော့ကိုကျင့်တဲ့နေပုံပါပဲ
။အီရန်အစိုးရဟာအီရန်နဲ့ပါကစ္စတန်နိုင်ငံတွေမှာလည်းဒီသတင်းပတ်ထဲမှာပဲလူတွေတေချေရတဲ့အထိဒုံးကျည်တိုက်ခိုက်မှုတွေလုပ်ခဲ့ပါဗျ ဒီလိုရက်တွေကြောင့်ပဲအိန္ဒိယနိုင်ငံတွေကဒေါသထွက်ခဲ့ကြပြီးပါကစ္စတန်အစိုးရဆိုရင်အီရန်ဆိုင်ရာတန်မှတ်ကြီးကိုတိုင်းပြည်ကိုပြန်ခေါ်ရရှိခဲ့တယ်လို့အီရန်နိုင်ငံမြောက်ပိုင်းကခလူမျိုးစုဒေသမှာလည်းဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ရှင
်မက်ခင်ဖြူထွေးတင်ပြပေးခဲ့တဲ့သတင်းဆောင်ပါပါရှင်ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့တွဲဆောင်မေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ် January 22ရက်တနင်္လာနေ့ညချမ်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ1925 32တို့ကနေထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ3နှစ်တာရှိလာတဲ့အချိန်မှာပဲလူမှုအတွက်ကျန်းမာရေးဆောင်ရှောက်မှုတွေပေးနိုင်တဲ့လုပ်ငန်းတွေအတွက်အခက်အခဲစိန်ခေါ်မှုတွေပိုတိုးလာနေတယ်လို့မေတော်စေကန်းတာဝန်ခံဒေါက်တာစင်တီယာမောင်ကVOA ကိုပြောပါရယ်ထိုင်းမြန်မာနယ်စပ်မဲဆောင်မှာရှိတဲ့မေတော်စေကန်းဟာမြမရွှေပြောင်းလုံသားတွေနဲ့ပြည်တွင်းကသူတွေရဲ့ကျန်းမာရေးဆောင်ရှောက်မှုအရေးပေါ်လိုအပ်နေတဲ့သူတွေကိုစေဝါအကူအညီတွေပေးနေတာပါမေတော်စေကန်းတီထောင်သူဒေါက်တာစင်တီယာမောင်ကိုဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းပြီးတော့တင်ပြထားတာရှုစားနာဆင်ပါရှင
်ဆမန်တော်ဆန်စီအခုလိုမျိုးဗီဒီယိုကိုဖြည့်ကြားပေးတဲ့အများကြီးချေစွတ်တင်ပါတယ်ဆမန်အခုပေါ့နော်အခုဆိုလို့ရှိရင်စက်တက်ကအလားတင်ထားတာ3နှစ်ရှိပါပြီဆမန်3နှစ်တန်းမှာပေါ့နော်ဒီဟိုအပြောင်းလဲရင်လည်းအများကြီးဖြစ်ပါတယ်အရင်တော့အဲ့တော့ဆမန်အနေနဲ့ပေါ့နော်ဒီမေတော်စေကန်းမှာလုပ်နေရတာအရင်တော့အစ်တက်အလားမသိခင်ရပေါ့နော်အရတအစိုးရလက်ထက်ကဒီမေရိုစီကန်နဲ့မြန်မာပြည်တွင်းကဒီလူနာတွေဘာမျိုးချိတ်ဆက်လုပ်တာနဲ့အခုဟိုပေါ့နော်အခုလုံနေရတဲ့ခံရတဲ့အချိန်လေးအဲ့ဒါထူးခြားမှုလေးရှိတဲ့အရင်ပြောပြပေးပါရှင်ကု
မေတော်စီကန်နေနေရတော့ဒီအလားမသိခင်နေရတော့လုပ်ငန်းစဉ်ပြရဆိုရင်တော့ဒါဒီဟိုဝန်ဆောင်မှုပေါ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းစဉ်ရှိတယ်အဲ့တော့ဒီကျမရေးဝန်ထမ်းပေါ့နော်ဒီအထူးသဖြင့်တော့ဒီနေဆက်ဒေတာနဲ့တိုင်းရင်းသားဒေတာတွေမှာအဲဒီဟာနေတဲ့ဒီကျမရေးဝန်ထမ်းအားစုပေါ့နော်ဒီတူလာပြုအခုတွေပြီးတော့ဒီစာဖားတွေအဲ့တော့ဒီဟိုစာဖားဆီးမှုတွေပေါ့နော်အဲ့ဒါကိုတင်နာပြီးတဲ့အစီအစဉ်တွေမှာတော့ဒီတိုင်းရင်းသားကျမရေးဖွဲ့တွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတာရှိပါတယ်နောက်တစ်ခုကတော့ကျမတို့ဒီကလေးအခွင့်အရေးနဲ့ပညာရေးပေါ့အထူးသဖြင့်တော့ရွှေပြောင်းဒေတာမှာဒီမဲ့ဆောက်ဒေတာရောက်ရှိနေတဲ့မြန်မာရွှေပြောင်းလူတုတွေနဲ့ဒီစစ်ပြေးတွေပေါ့နော်အများကြီးနေစားမှရှိနေတဲ့ခါကြတော့ဒီကလေးကြီးရဲ့ကလေးခွေးကဖွယ်ဆက်ရှောင်းမှုနဲ့အပြညာကြီးလုံးကရှိတယ်နောက်ဆုံးတစ်ခုကတော့ကျမတို့ကဒီပြည်တွင်းနဲ့မှာကျမတို့တချို့သောဒေတာတွေပေါ့နော်ကျမတို့ဟိုနဲ့တူတွဲပြီးတော့ဆောင်ရွက်နေတဲ့တိုင်းစားကျမကြီးဖွဲ့စည်းရေးကျမကြီးဆိုင်ရာဒီစနစ်ပေါ့နော်ကျမရေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုပြီးတော့ဒီကျမရေးစနစ်တည်ဆောက်မှုကိစ္စတွေမှာတချို့ဒေတာတွေမှာလည်းကျွန်တော်တို့ကူညီကြောဆောင်ရွက်နေတာရှိပါတယ်ဒါကတော့အဓိကလုပ်ငန်းစဉ်မှုတွေပေါ့အ
ဲ့ဒါခေါ်ရပေါ့နော်စစ်တပ်အာဏာမသိခင်ကဒီမြန်မာပြည်ရင်းအတွက်ဆံမလို့လုပ်ပေးနေပေါ့နော်အခုစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဟိုပေါ့နော်မသိခင်ကလည်းဒီကိုဗစ်နဲ့ဟိုပုံမှန်ဟိုရက်တန်တော့တာအများကြီးပဲဟိုတည်ရလို့ဟိုရှိတယ်လို့ကြားပါတယ်ဆံမဆိုတော့အခုစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပေါ့နော်ဆံမလုံနိုင်ကြိုင်နေရတဲ့ဟိုပေါ့နော်စိန်ခေါ်မှုတွေအခက်အခဲတွေဘာတွေများရှိပါလဲဆံမ
စစ်တပ်အာဏာမသိမ်းရင်ပေါ့ကိုဗစ်ကာလတည်းကလည်းဒီထိုင်းနဲ့မြန်မာကြားထဲမှာဒီဟိုသွားလိုက်ရေးတွေပေါ့နော်ဒီထိုင်းနိုင်ငံထဲမှာရှိတဲ့ထိုင်းနိုင်ငံလည်းကိုကူလာဖို့ဖြစ်စေမြန်မာနိုင်ငံပြန်လာဖြစ်စေပေါ့နော်ဒီနေဆက်တွေကမှာတော့ကန့်ကွက်မှုတွေပို့တော့များလာတယ်ပြီးတော့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီနေဆက်တခြားလုံးမှာဒီသွားလိုက်ရေးကိစ္စတွေကပို့တော့အကန့်အသတ်တွေတော့ခက်ခဲပြီးတော့ပို့ရှိလာတာပေါ့နော်အဲ့ဒီပုံမှာတော့ဒီနောက်တစ်ချက်ကတော့ဒီပြည်တွင်းမှာရှိတဲ့လုပ်ငန်းတွေထဲမှာကျမတို့တိုင်းသားချက်မရေးဖွဲ့စည်းတွေကတော့ရခိုင်တော့ကဒီမြန်မာကျမရေးဝန်ကြီးဌာနနဲ့တွဲပြီးတော့ဒီလူနာပေါ့နော်ဒီဟိုအစီအမံကူတာမှုတွေရရှိဖို့အတွက်ပေါ့အတူတူပဲတော့အသက်ငယ်ရေးဖို့ကိစ္စတွေအတွက်ဆိုရင်တော့ ဒီအစိုးရဆေးရုံတွေကိုလွှဲပြောင်းတာရှိမယ်လို့ဒီအနာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီလူနာတွေကိုဟိုပြည်ပမှာရှိတဲ့အစိုးရဆေးရုံတွေကိုလွှဲပြောင်းနိုင်တဲ့အခြေအနေမျိုးရှိတော့ဘောနော်သူတစ်ဖြစ်တော့တိုင်းရင်းသားဂျမိုင်းရဲ့အဖွဲ့အစည်းတွေနဲ့ဒီဒီအစိုးရရဲ့ဂျမိုင်းရဲ့ခန္ဓာနဲ့ရဲ့ဆက်သွယ်ဆောင်ရွက်မှုတွေပူးပေါင်းမှုတွေအဆက်ဆိုင်သွားတဲ့အခါကျတော့လူနာတွေကလည်းအဲ့ဒီကိုဆက်သွားဖို့အကန့်အသတ်တွေရှိတယ်။နော်ဟိုဂျမိုင်းရေပေါ်နယ်ကိုယ်တိုင်နဲ့သူတို့ရဲ့လုံခြုံရေးအရာဖြစ်စေအာပြည်တွင်းကနေပြီးတော့ဆေးဝါးပစ္စည်းကိရိယာတွေရရှိနိုင်မှုတွေခက်ခဲသွားတဲ့ပုံပေါ်ဖြစ်စေအဲဒီလူနာလွှဲပြောင်းမှုတွေကိုထိုင်းနိုင်ငံဘက်ကိုပြန်တော့လွှဲပြောင်းရတာရှိတယ်။အဲ့ဒီပုံမှာတော့ကျွန်မတို့ဒီသူရဲ့ခရိုင်အလိုက်မျိုးနဲ့အလိုက်ပေါ့နော်သူတို့ဆက်ပြေဆောင်ရွက်ထားပြီးသားထိုင်းဆေးရုံတွေကိုရရှိဖို့အတွက်ကိုတော့တိုင်းဒေသတွေဖွဲ့စည်းရင်းနဲ့ကျွန်မတို့မြတ်တော်စစ်သားတွေແລະတော့ဒါအုပ်ထက်တော့တိဆောက်ပေးရတယ်ပေါ့နော်။နောက်တစ်ချက်တော့ဒီပစ္စည်းကိရိယာဆေးဝါးရရှိဖို့ဆိုရင်လည်းအရင်တော့ကတော့ဒီရန်ကုန်ကနေပြီးတော့ပြဆက်ပေါ့နော်။ဒီလက်ဆက်ဒေတာတွေကိုဆေးဝါးဖြန့်ပြူးနိုင်တဲ့စနစ်တွေတိဆောက်ထားမလို့အဲ့ဒီအနေအထားတွေမရှိတော့တဲ့အခါကျတော့ကျွန်တော်တို့ကဒီလက်ဆက်ဖြတ်ကျော်တဲ့အခုနေနဲ့ပဲဆေးဝါးပစ္စည်းကိရိယာတွေကိုပြန်လို့စီမံရတာပေါ့နော်။ဒိခပိုင်းကြီးလည်းတချို့သော CSO တွေကတော့ဒါဒိခပိုင်းကြီးဆိုတော့ဟုတ်ကဲ့ရမုံဝေရရှိမှုကိုလည်းဒီကုနေဆက်ကိုအခြေပြုပြီးတော့စီမံဆောင်ရွက်ရတဲ့ကိစ္စတွေနောက်ထိုင်းကျမ်းမာရေးဌာနအနေနဲ့ပို့ပြီးတော့ဒီလူနာတွေကိုလွှတ်ဆောင်ပြအောင်ရရှိအောင်စီမံဆောင်ရွက်တဲ့ကိစ္စတွေလည်းပို့ပြီးတော့ဟိုကျေပြန့်လာတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ဆင်မတော့တဲ့ခုပေါ့နော်ကုနိုင်ငံထဲမှာမဟုတ်ပဲထိုင်းနိုင်ငံမှာလာပြီးတော့ဒီမြန်မာနိုင်ငံသားတွေကိုပြည်ဖို့အတွက်ဆေးကမ်းဖွင့်ထားတာဆိုတော့နိဒီမှာလောက်ကငံအခက်အခဲတွေနဲ့ရှိပါသလားနည်းနည်းပြောပြပေးပါရှင်
ကျမတို့နေတဲ့နေရာကကြတော့ဒီနေဆက်ပေါ့နော်နေဆက်ဆိုတာဟိုနေဆက်နဲ့5ကီလို10ကီလိုမီတာဆိုတော့ဟိုဒီဒေသတွေကတော့ကိုနှစ်ပေါင်းများစွာတည်းကဒီပညာရေးလုပ်ငန်းကြီးဂျမိုင်းရေးလုပ်ငန်းကြီးစပြီးတော့ဒီဆောက်တဲ့အချိန်မှာတော့အထူးသဖြင့်တော့ဒီဒေသထဲမှာရှိတဲ့ရိုက်ရွာလူကြီးတွေဒါမှမဟုတ်ဒေသမှာရှိနေတဲ့ဟိုပညာရေးဌာနလူတွေနဲ့ညှိနှိုင်းပြီးတော့ဆောင်ရွက်သွားတာဖြစ်တဲ့အတွက်ကြောင့်တော့ဟိုပထမပိုင်းမှာလည်းကတော့ကျမတို့ဒီဟိုဒေတာလိုအပ်ချက်ပေါ်မှာပူပေါင်းဆောင်ရွက်ကြတာကုညီကြတာရှိပါတယ်ထိုင်းနိုင်ငံမှာတရုတ်ဝင်မှာပုံတင်ထားတာရှိတဲ့အတွက်ကြောင့်ဒီတရုတ်ဝင်မှာပုံတင်ထားတဲ့ထိုင်းအဖွဲ့အစည်းတွေပေါ့နော်မှာပုံတင်ထားတဲ့ထိုင်းဟော့ဖုန်တွေအဖွဲ့အစည်းတွေရဲ့ပံ့ပိုးမှုနဲ့ကျွန်တော်တို့ဟိုလုပ်ငန်းတွေကိုအဆင်ပြေအောင်တော့ကြိုးစားပြီးတော့ညှိနှိုင်းဆောင်ရွက်ပါတယ်အထူးဥပမာအဖြစ်တော့ကာကွယ်ဆေးရဖို့ဆိုရင်ကျွန်တော်တို့ဒီထိုင်းကျမရေးဌာနနဲ့ကျမတို့ကာကွယ်ဆေးထိုးတဲ့ကိစ္စအောင်မှာကိုဗစ်ကာကွယ်ဆေးဖြစ်ဖြစ်အခုလက်ရှိဒီကလေးရဲ့ငါးနှစ်အောက်ကလေးတွေရဲ့ဒီကာကွယ်ဆေးထိုးလုပ်ငန်းတွေဖြစ်ဖြစ်ထိုင်းဆိုရရဲ့ဒီပတ်ဖို့ဟိုကရဆက်ရှိပါတယ်အဲသို့တော့လည်းအစမ်းသပိုင်းကြတော့ကျမတို့ကဒီအခြေခံဆောက်ရှောက်မှုတွေပေါ့နော်တရားဝင်မှတ်ပုံတင်ထားတာမရှိတဲ့အတွက်ကြောင့်တော့ဒီတပ်မှတ်ထားတဲ့ဆေးရုံတစ်လုံးရဲ့ဆေးရုံတစ်ခုရဲ့အခင်းကျင်းပုံစံမျိုးလည်းကျမတို့ဒီဆောက်ဖို့အခက်အခဲရှိပါတယ်ဥမာဖြစ်တော့ဒီလိုင်စင်ရှိကြလားလိုင်စင်မရှိဘူးလားတော့နော်တော့ဒီဘယ်အဆင့်အထိကိုဝန်ဆောင်ဖို့ပေးနိုင်မလဲဆိုတော့ကျွန်တော်တို့မှာကိုလိုနှိမ့်နိုင်ဆောင်ရရတာတွေတော့မရှိ
ဘူးအဲ့နောက်ဆုံးနေရောမှာဆင်ပါအခုပေါ့နော်ဒီမြန်မာနိုင်ငံမှာကဟိုအချိန်ရကမကောင်းပါဘူးဆင်ပါဟိုကလူတွေလည်းတော်တော်လေးဒုက္ခရောက်ကြပါတယ်ဆိုတော့ဒီလိုအချိန်တွေမျိုးမှာအခုအရင်တော့ဒီဒီထောက်ပံ့ကူညီတဲ့အဖွဲ့အစည်းတွေလည်းများပါတယ်ဒီအကုံလုံးလည်းထောက်ပံ့ကူညီနေပါတယ်ဒီအခုနောက်ပိုင်းမှာပေါ့နော်ဒီကူညီထောက်ပံ့မှုရတဲ့အကုံလုံးလျှော့တော့ပါတယ်ဒီလိုအချိန်တွေမျိုးမှာပေါ့နော်မေရော်ရှေးကန်ရက်တင်နေအောင်နော်ဟိုဘာတွေလိုအပ်နေပါလဲဆရာမဒီအကူညီထောက်ပံ့နဲ့ပတ်သက်ပြီး
အကူအညီထောက်ပံ့ကကြတော့လေတချို့ဟိုအထူးသဖြင့်တော့ဒီအစိုးရအဖွဲ့အစည်းတွေပေါ့နော်အစိုးရဗန်နီဥမာဖြစ်တော့ဒီ US UK ဖြစ်ဖြစ်ပေါ့နယူးဇီလန်ဖြစ်စသည်ဖြင့်အစိုးရရဲ့ထောက်ပံ့မှုတွေကကြတော့သူတို့ဒီနိုင်ငံရေးအခြေအနေပေါ်မှာအမူတည်ပြီးတော့ဟိုစပါပေါ့နော်နေဆက်ဖြတ်ကျော်တဲ့အကူအညီတွေရရှိနိုင်တယ်လို့ဒါမှမဟုတ်ပြည်တွင်းကနေပြီးတော့လက်ခံယူမယ်ဆိုတော့ဒီဘူဝါဒပြောင်းလဲမှုတွေကတော့ရှိပါတယ်အထူးသဖြင့်တော့ဒီအဖြစ်ခရက်ဆက်ပြီးတဲ့နောက်ပိုင်းမှာတော့ဒီလူထုအစိုးရပေါ့နော်ဒီပြည်သူအစိုးရ NLD အစိုးရအာဏာရလာတဲ့အချိန်မှာကြတော့နိုင်ငံတကာရင်ပုံတွေကပြည်တွင်းကနေပြီးတော့ဒီရှိနေတဲ့အစိုးရရဲ့ချန်တရားပေါ့နော်ပို့ပြီးတော့ကောင်းမွန်ခိုင်မာလအောင်ဆိုတာကိုအခြေခံပြီးတော့ပြည်တွင်းရသွားတဲ့အခါမှာကျတော့ဒီနေဆက်မှာနေပြီးတော့ဟိုရရှိနိုင်တဲ့အခွင့်အလမ်းတွေကပို့ပြီးတော့ရော့ကြသွားတယ်ပေါ့နော်နောက်ဒါကတော့ ဒီရေစီအတွက်ဖုန်ဖြိုးတွေ့တွေ့လုပ်ငန်းတွေနဲ့တွေ့ပါတာဖြစ်တဲ့အတွက်ကြောင့်ဒီမျက်စက်ဒေတာအခြေအနေကြတော့ဒါဟိုလူသားချင်းဆိုင်ရာလူသားစာနာမှုဆိုင်ရာအရေးပေါ်အခြေအနေပုံစံမျိုးလေးနဲ့ပဲရှိတော့ကျွန်တော်တို့ဒီမျက်စက်ဒေတာရဲ့ဟိုရမုံရရှိဖို့ကတော့နိုင်ငံရေးအခြေအနေနဲ့နောက်တော့ဒီလူသားချင်းစာနာထောက်ထားမှုဆိုတဲ့ခေါင်းစဉ်ကိုအခြေခံပြီးတော့အခုညီရတာတွေဖြစ်တဲ့အခါကျတော့ရေးရှိအတွက်ကိုတော့ဟိုဒီစီအတွက်ဆိုတာကိုလက်ဆိုင်ဟိုအရေးပေါ်ကာလမှာ6လဖြစ်စီတစ်နှစ်ပါဖြစ်စီပေါ့နော်အဲသို့တော်လည်းဒီတချို့တော့ဟိုအစိုးရဖွဲ့စည်းတွေလည်းဖြစ်ဖြစ်တချို့ NGO တွေကတော့ဖြစ်ဖြစ်ဒီအစိုးရနဲ့တရားမပတ်သက်တဲ့ NGO တွေတချို့ကတော့လည်းနှစ်နှစ်တို့သုံးနှစ်တို့အဲ့လိုမျိုးစီမံဆောင်ရွက်တာရှိသလိုတချို့တော့အခုညီတွေကတော့လည်းသူတို့သတ်မှတ်ထားတဲ့ယောဂအမျိုးအစားတို့ခေါင်းစဉ်တို့နဲ့လာတာဖြစ်တော့ဟိုကျွန်မတို့အနေနဲ့ကတော့ဒီဟိုခေါင်းစဉ်ကိုပဲလက်ခံရရှိတဲ့ကောင်းစက်တခုတည်းမဟုတ်ပဲねဟိုကောင်းစက်ဆိုတော့ဥမာ HIV ဆိုရင် HIV case လူနာအတွက်ငှက်ဖြားဆုံးငှက်ဖြားအတွက်ဒီမဟုတ်ပဲねကျမတို့ကဟိုပြဏမကျမကြီးဆက်ရှောက်မှုလုပ်ငန်းကိုအခြေခံပြီးတော့မရှိမဖြစ်လို့လည်းဝန်ဆောင်မှုတွေကိုလည်းကျမတို့ချဲ့ထွင်ရတာရှိသလိုတချို့ကလည်းဒီယောဂကပ်ပွဲလုပ်ငန်းတွေနဲ့လည်းတွဲလုပ်ရတာဖြစ်တဲ့အခါကျတော့ဒီလိုဆောင်ရွက်နိုင်မှုကကျတော့ဒီပညာရေးခန္ဓာမှာဖြစ်စေဒီကျမရေးခန္ဓာမှာဖြစ်စီပေါ့နော်ဒီလူတယောက်ချင်းစီရဲ့ပါဝင်နိုင်တဲ့အပေါ်မှာလည်းကျမတို့ရယူရတယ်ပေါ့နော်ဥပမာဖြစ်တော့ចောင်းစီရိတ်ဆိုရင်မိဘတွေရဲ့ထဲဝင်နိုင်မှုက25ရာခိုင်နှုန်းတော့ပုံစံစီ25ရာခိုင်နှုန်းရှိမလားတို့10ရာခိုင်နှုန်းတော့ရှိမလားတို့ဆိုတော့ចောင်းလေးအားလုံးကလည်းဒီလိုပဲရောက်ကပ်ပြီးတော့အတွက်ချက်ပြီးတော့ဟိုတချို့လည်းဟိုအလူဟိုပေါ့နော်ဒီဟိုဟိုရဲ့ဆက်ပြီးဆောင်နေတဲ့အလူရှင်လေးနဲ့လေပါလာရှိလို့တချို့ကလည်းမိဘဆရာသင်ရဲ့ဟိုအကူပြီးတော့ဆောင်ရရတာလည်းရှိပါတယ်။အာတချို့ကျမကြီးဘက်မှလည်းအလိုပဲပေါ့နော်။ဒီကျမတို့ကနိုင်ငံကဖွဲ့စည်းရမုံတွေကြီးပဲမဟုတ်ပဲနဲ့ဒီကိုလူနာတွေမှဖြစ်စီဒီလူရှင်တွေမှဖြစ်စီပေါ့ကိုရိုက်သူရသားတွေကြားထဲမှာတချို့ကဟိုထမင်းလူတွေတို့နော်ဟိုအစာတောက်လူတွေတို့ဆေးဝါးလူတွေဆိုတဲ့အဖွဲ့လေးရှိသလိုလူနာတွေကိုယ်တိုင်လည်းသူတို့ပါဝင်ထဲဝင်နိုင်တဲ့ပမာဏတစ်ခုပေါ်မှာပေါ့နော်သူတို့ပါဝင်ထဲဝင်ကြတာလည်းရှိတော့ဟိုနိုင်ငံတကာရံမုံတွေလည်းအရေးကြီးပါတယ်သို့တော်လည်းကျမတို့နိုင်ငံတကာရံမုံတွေနဲ့ရှိရမဟုတ်ပဲနဲ့ရှိရှိပါနိုင်လို့ဆိုရင်တော့ဟိုကိုရဲ့လောက်ခလာစားဒါမှမဟုတ်ကိုရဲ့စီဝိုင်းအခြေအနေမှမူတည်ပြီးတော့ပါဝင်ထဲဝင်နိုင်တဲ့ရံမုံတွေနဲ့လည်းကျမတို့တချို့လည်းပတ်နေရတာရှိပါတယ်
ဟုတ်ကဲ့အခုညကတော့တောင်းဆုံးဝင်လိုနေတာပေါ့နော်ဟုတ်ကဲ့ဟုတ်ကဲ့ပါဆရာဒါမှမဟုတ်လူမျိုးတော့နော်အခက်ခဲတဲ့မျိုးမျိုးကြောင့်ဆရာတို့ဒီရက်တွေနဲ့တော့မလုပ်ပြီးတော့ဒီမြန်မာဒီကလူဒီကိုပါပေါ့နော်ကိုကြီးပြင်းတဲ့ဒီနေဆက်ကိုထွက်ပြေးလာတဲ့ကြော်ဖြတ်ပြီးထွက်ပြေးလာတဲ့လူတွေနဲ့မကောက်ဒီမြန်မာလူတွေကအခုကအများကြီးပဲဝမ်းသာဖို့ကောင်းပါတယ်ဆရာအခုလိုအတေကိုဖြည့်ချားပေးတဲ့အတွက်လည်းဆရာရေအများကြီးကျေးဇူးတင်ပါတယ်
ဒါကတော့မေတော်စေကန်းတီထောင်သူဒေါက်တာစင်တီယာမောင်ကိုဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားတာကိုစူးစမ်းနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။လူမှုရွှေခင်းအစီအစဉ်မတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါရစေ။ပြည်ပမှာနေထိုင်အလုပ်လုပ်ကိုင်းနေတဲ့မြန်မာနိုင်ငံသားတွေနိုင်ငံခြားငွေနဲ့ဝင်ငွေခွန်တွေပြန်ပြီးတော့မှပေးဆောင်နေကြရပါတယ်။အထူးသဖြင့်ကတော့နိုင်ငံကူးလက်မှတ်သက်တမ်းတိုးတဲ့အချိန်မှာသက်မှတ်ဝင်ငွေရဲ့နှစ်ရာခိုင်နှုန်းပေးဆောင်နေကြရကြောင်းပြပထွက်ခွာအလုပ်လုပ်ကိုင်းနေတဲ့မြန်မာတွေကပြောပါရယ်ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တင်ကြီးထိုက်တင်ပြပေးထားပါရယ
်အရင်ပြီးတော့ရောက်တော့2020အခွန်နေဘူးမဆောင်ရတော့ဆိုပြီးတော့ဖြစ်သွားအဲ့ရနေစားပြီးတော့တမီးတို့မဆောင်ရဘာမှမဆောင်ရဘူးတောင်းတာလဲတောင်းတာမလို့တောင်းတာမဟုတ်လဲဟိုဝက်ဖီစာနဲ့လှုပ်လှုပ်နေသူတွေလဲဒီမှာဒီကိုခုံဆောင်ရတော့ပဲဒီ2012လောက်ကနေစပြီးတော့
ဒီအမိန့်ကြောင့်ခုမှစပြီးရတာအရင်တော့ကဆိုတာဟို2010အရှိပိုင်းတော့ပြီးရတယ်အဲ့ဒီနောက်ပိုင်းမှာအဲ့ဒီစင်ကာပူနဲ့ဒီမြန်မာပြည်နဲ့ဒါပေတက်ဆေးရှင်းကိုလောက်ခွင့်မရှိဘူးဆိုတော့ agreement ရှိတယ်ဆိုပြီးတော့အဲ့တော့ဖြေလျှော့လိုက်တယ်ဆိုရအမျိုးကြားတာ
အော်သူတို့ကအဲ့လိုမျိုးဝင်ဝင်အချင်းချင်းတော့မတွက်အောင်သူတို့ကတိမှာဟိုပါမစ်ကိုကြည့်ပြီးမှအဲ့လိုတွက်တာရှိ
စင်ကာပူဂျပန်နဲ့မလေးရှားတို့မှာအလုပ်လုပ်သူတွေအခွန်မဆောင်ရတာဆယ်နှစ်ကျော်ရှိခဲ့ပြီးအခုတော့အခွန်ပြန်ဆောင်ရတော့မယ့်အခြေအနေကိုသူတို့က VOA ကိုပြောပြခဲ့တာပါပြည်ပမှာနေထိုင်အလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံခြားငွေနဲ့ရရှိတဲ့လစာကနေနိုင်ငံခြားငွေနဲ့ပေးဆောင်ရတဲ့ဝင်ငွေကုန်ကို ဝင်ငွေကုန်ဥပဒေပုံမှန်ငါပုံမှန်ကွယ်ခခွေအရာကင်းလွတ်ခွင့်ပြုကြောင်း2011ခုနှစ်ဒီဇင်ဘာလ22ရက်နေ့ရက်စွဲနဲ့မြန်မာအစိုးရကကြေညာခဲ့တာပါ2012ခုနှစ်ဇန်နဝါရီလ1ရက်နေ့မှာစတင်တက်ရောက်တဲ့နိုင်ငံခြားငွေနဲ့ဝင်ငွေကုန်ကင်းလွတ်ခွင့်ပြုမှုဟာ2023ခုနှစ်အောက်တိုဘာလ1ရက်နေ့မှာတော့အဆုံးသတ်သွားပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်မှတ်ထိုးထုတ်ပြန်လိုက်တဲ့2023ခုနှစ်ပြည်တော်စုအခွန်အခောက်ဥပဒေကိုပြင်ဆင်တဲ့ဥပဒေမှာနိုင်ငံခြားမှာအလုပ်လုပ်သူတွေနိုင်ငံခြားငွေနဲ့အခွန်ပြန်ဆောင်ဖို့ပြဋ္ဌာန်းတာဖြစ်ပါတယ်ဒီပြင်ဆင်ချက်ဥပဒေက2023ခုနှစ်အောက်တိုဘာလ1ရက်နေ့ကနေ2024ခုနှစ်မလ31ရက်နေ့အထိအကျိုးသက်ရောက်မယ်လို့လည်းဖော်ပြထားပါတယ်။စင်ကာပူမြန်မာတန်ယုံရဲ့ထုတ်ပြန်ချက်အရတော့စင်ကာပူမှာအလုပ်လုပ်နေကြတဲ့မြန်မာတွေအခွန်ဆောင်ကြဖို့တိုက်တွန်းထားပြီးအခွန်မဆောင်ရင်တော့နိုင်ငံကူးလက်မှတ်တက်တန်းတိုးပေးမှာမဟုတ်တယ်လို့ကောင်စစ်ဆိုင်ရာလုပ်ငန်းတွေလည်းလုပ်မပေးဘူးလို့2023ခုနှစ်ဒီဇင်ဘာလ13ရက်နေ့ကကြေညာပါတယ်။စင်ကာပူမှာ Employment Pass EP ရရှိထားသူတွေကိုအနည်းဆုံးလစာစင်ကာပူဒေါ်လာ3000ဖြစ်သတ်မှတ်ပြီးအဲ့ဒီကနှစ်ရာခိုင်နှုန်းလစဉ်ဝင်ငွေကုန်ပေးဆောင်ဖို့သတ်မှတ်ပါတယ်။ Permanent Resident PR ရရှိထားသူတွေကိုတော့အနည်းဆုံးလစာစင်ကာပူဒေါ်လာ1800သတ်မှတ်ထားပြီး Skill Pass SP သမားတွေကတော့အနည်းဆုံးလစာစင်ကာပူဒေါ်လာ1400နဲ့ Work Permit သမားတွေကတော့အနည်းဆုံးလစာစင်ကာပူဒေါ်လာ400အဖြစ်သတ်မှတ်ပြီးအဲ့ဒီရဲ့နှစ်ရာခိုင်နှုန်းကိုလစဉ်ဝင်ငွေကွန်ဆောင်ဖို့စင်ကာပူမြန်မာတန်ယုံကထုတ်ပြန်တာဖြစ်ပါတယ်။ဆယ်စုနှစ်တစ်ခုကျော်အခွန်ကင်းလွတ်ခဲ့ရကနေအခုလိုအခွန်ပြန်ဆောင်ရတဲ့အပေါ်မှာတော့စင်ကာပူမှာအလုပ်လုပ်နေသူတွေဘလို့သဘောထားရှိကြပါသလဲ။ကိုတိုးကျွဲကဂျပန်မှာနေထိုင်လုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားများရဲ့တလဝင်ငွေဂျပန်ယန်2သိန်းနှုန်းသတ်မှတ်ပြီးဝင်ငွေကို200ခိုင်နှုန်းအရတလကိုဂျပန်ယန်4000ပေးဆောင်ဖို့သတ်မှတ်မှာဖြစ်ကြောင်းဒါပေမဲ့တက်တာခွင့်အဖြစ်ယန်2000သတ်မှတ်ပေးမှာဖြစ်တာကြောင့်လစဉ်ဝင်ငွေကိုတလကိုယန်2000ပေးရမယ်လို့တိုကျိုမြန်မာတန်ယုံက2023ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာကြေညာချက်ထုတ်ပါတယ်ဂျပန်မှာနေပြီးတလကိုယန်2သိန်းအောက်ဝင်ငွေရသူများကတော့အထောက်ထားနဲ့တင်ပြနိုင်ပြီးအဲ့ဒီပုံကူများကိုတော့တလပြည့်မြဝင်ငွေရန်တသိန်းခွဲနှုန်းသတ်မှတ်မှာဖြစ်ပြီးဝင်ငွေကို200ခိုင်နှုန်းစီးမြက်အရတလကိုရန်3000ဝင်ငွေကွန်သတ်မှတ်မှာဖြစ်ပေမဲ့တက်တာခွင့်ရန်2000ပေးမှာဖြစ်တာကြောင့်လစဉ်ဝင်ငွေကွန်အဖြစ်တလကိုရန်1000ပေးရမယ်လို့ကြေညာချက်ကဖော်ပြပါတယ်ဂျပန်မှာအလုံးလုံးနေတဲ့မတ်စုကတော့နှစ်နိုင်ငံစလုံးအခွန်ဆောင်ရမယ်ဆိုတဲ့အခြေအနေအပေါ်အခုလိုပြောပြပါတယ
်ဂျပန်အစိုးရကိုတမိရောကြတော့ဟိုဟာဝင်းဝေခွန်အပြင်တခြားဟိုစမိုင်းခွန်နေပါရညာလေအဲ့လိုမျိုးတွေရှိရတယ်ဒီကတလားအကုန်အေးရညာညာဟိုဝင်းဝေဝမှုကြီးရောလေအကျွန်တော်ကဒီမှာပြောတာစက်ပြီးတော့ပြရမယ်ဆိုလို့ရှင်တော့ဘာမှမရှိအခုမှကြတော့ပဲ
ထိုင်းနိုင်ငံမှာအလုပ်လုပ်တဲ့မြန်မာနိုင်ငံသားများအနေနဲ့တော့အခြေခံလုပ်သားများကိုလစဉ်ဝင်ငွေဘတ်8500သတ်မှတ်ပြီးဝင်ငွေကို200ခိုင်နှုန်းအရတလကိုဘတ်150ပေးသွင်းကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကကြေညာပါတယ်။ထိုင်းနိုင်ငံတွင် white collar လုပ်သားတွေအနေနဲ့တော့လစာဝင်ငွေရဲ့200ခိုင်နှုန်းပေးဆောင်ရမယ်လို့သတ်မှတ်ထားပေမဲ့ထိုင်းနိုင်ငံမှာအခွန်ဆောင်ထားတဲ့ဆိုရင်တော့မြန်မာဘက်ကိုပေးရမယ်ဝင်ငွေကွန်တဲကနေထိုင်းမှာဆောင်ထားတဲ့အခွန်ကိုနှုတ်ကျန်ငွေကိုပေးရမယ်လို့ဖော်ပြပါတယ်။ထိုင်းနိုင်ငံတွင်နိုင်ငံကူးလက်မှတ်တက်တန်းတိုးတာနိုင်ငံသားလက်မှတ်လဲလှယ်တာနဲ့မြည်သူမြေဝဖြစ်ချောင်းတက်တေခံလက်မှတ် COI ရှောက်ထားမှုတွေအပါအဝင်ကောင်းစစ်ဆိုင်ရာလုပ်ငန်းတွေအတွက်အခွန်ဆောင်ထားတဲ့ထောက်ခံချက်ပြရမယ်လို့လည်းဖော်ပြထားတာပါ။ Data Ring ဟာဖိလစ်ပိုင်၊ကမ္ဘောဒီးယား၊မလေးရှား၊အင်ဒိုနီးရှားတောင်ကိုရီးယားတို့ကမြန်မာတန်ယုံတွေကလည်းစစ်ကောင်စီရဲ့အခွန်ဥပဒေတည်အရာဝင်ငွေရဲ့200ခိုင်နှုန်းခွန်ဆောင်ရမယ်ဆိုတဲ့ထုတ်ပြန်ချက်တွေတင်ထားပေမဲ့ဝင်ငွေသတ်မှတ်ချက်နဲ့ပတ်သက်လို့တော့ထိုင်းဂျပန်နဲ့စင်ကာပူနိုင်ငံတို့လိုကြီးညာထားတာမတွေ့ရပါဘူးအမေရိကန်ဆိုင်ရာမြန်မာတန်ယုံမှာတော့ဝင်ငွေကွန်ပေးဆောင်ခြင်းဆိုင်ရာအချက်အလက်တွေကိုကြီးညာသွားမယ်ဆိုတာဖော်ပြထားတာတွေ့ရပါတယ်ရှင်
မတင်ကြီးထိုင်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ Clean Yangon ရဲ့အဟာရအလှူကြောင်းကိုတင်ပြပေးထားပါတယ်လက်ရှိအခြေအနေအရအဟာရပြည့်ဝအောင်စားနိုင်မှုခက်ခဲတဲ့ဆေးဘေးဒုက္ခတွေအထူးသဖြင့်ကလေးငယ်လေးတွေအတွက်အဟာရအလှူလုပ်ပေးနေတဲ့ Clean Yangon အဖွဲ့ကမတင်စာအေးကိုမဆုမြတ်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင်
မြန်မာနိုင်ငံမှာဒီမြို့တွေတန်ရှင်းတာယာလှပစီကိုရည်ရွယ်လှုပ်ဆောင်ခဲ့တဲ့ကလင်းရံကောင်းအဖွဲ့ဟာအခုတော့ဒီကရင်နီနယ်ထဲမှာရှိတဲ့ဆေးဘေးဒုက္ခသည်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုကူညီလှုပ်ဆောင်ပေးနေပါတယ်ဆေးဘေးကြောင့်ဘေးလွတ်ရာမှာထွက်ပြေးနေကြရတဲ့ပြည်သူတွေအထူးသဖြင့်ကလင်းငယ်တွေအနေနဲ့အာဟာရပြည့်ဝအောင်စားနိုင်ဖို့အတွက်အခက်အခဲရှိတာကြောင့်ကလင်းရံကောင်းအဖွဲ့ကဒီအာဟာရအလှူတွေကိုလုပ်ပေးနေတာဖြစ်ပါတယ်ပြည်သူတွေလှူဒန်းကြတဲ့အလှူနဲ့ဒီပြည်သူတွေကိုပြန်ပြီးတော့တတ်နိုင်တဲ့ဘက်ကလှူအပ်ဌာနလုပ်ပေးနေတာဖြစ်တယ်လို့ကလင်းရံကောင်းအဖွဲ့ကမတ်တင်စာအေးကပြောပါတယ်။ကရင်နီနယ်ထဲမှာရှိတဲ့ဆစ်ပေးဆောင်စခန်း100ကျော်မှာဒီအာဟာရအလှူနေ့တိုင်းလုပ်ပေးနေတဲ့မတ်တင်စာအေးနဲ့မေးမြန်းထားပါတယ်ရှင်
။အဲကျမတို့ကလင်းရံကောင်းအနေနဲ့ကကြတော့အခုဆစ်ပေးဆောင်သွေးချင်းတွေကပြောရမယ်ဆိုလို့ရှင်ဆစ်ဆောင်လာတဲ့အခါမှာတို့ကအဝတ်တထည်ကိုလုပ်နေလာကြရတယ်။အဲ့တော့တို့ရဲ့ဒီပြောရမယ်ဆိုလို့ရှင်စီးပွားရေးအကုန်လုံးပေါ့နော်လက်လွတ်ခဲ့ရတယ်ပေါ့နော်။ဘောပိုင်ဆိုင်မှုတွေလက်လွတ်ပြီးလာတဲ့အခါကျတော့တို့မှသာအလောက်ကင်မရှိဘူးဝင်းဝေမရှိဘူးဝင်းဝေမရှိတဲ့အခါကျတော့ဒီဘက်တော်တဲ့တောင်ထဲမှာကကလေးလူကြီးကစားလို့ရှင်အသီးရွက်တွေပေါ့နော်။ဥမာဖယုံရွက်ဖယုံမျိုးအဲ့လိုမျိုးတွေကူးစားရတယ်။တော်တော်များများကအသားငယ်စားဖို့ဆိုတာတို့အတွက်အရန်ဝေးခဲ့တယ်ပေါ့နော်။ဝေးခဲ့တော့ကျွန်တော်တို့ကပြန်စဉ်းစားကြည့်ရတဲ့အခါမှာဒီအာဟာရဌာနတစ်နက်ကအသားငယ်လေးနဲ့ကောင်းကောင်းလေးစားရမယ်ဆိုလို့ရှင်တို့စစ်ကြောင်စကန်ရပြည်သူတွေရောကလေးတွေရောပျော်ကြရတယ်ပေါ့နော်။ကလေးလူကြီးတွေအားလုံးပျော်ကြရတယ်။နောက်တစ်ဖက်မှာကြတော့လေအာဟာရပိုင်းဆိုင်ရာပေါ့မှာကျွန်တော်တို့အစားအုပ်စုတုံးတို့များတတ်အောင်ကျွေးရဆိုတော့အာဟာရပိုင်းဆိုင်ရာအရာလေဒါတို့အတွက်ကခန္ဓာကိုယ်ကျန်းမာကြံ့ခိုင်ဖို့ပေါ့ပြီးလို့ရှိရင်စိတ်ဓာတ်ပိုင်းဆိုင်ရာလေးလေဩငါတို့အသားဟင်းလေးနဲ့စားရပါလားဆိုတော့စိတ်ကလေးကြတော့တို့ပျော်တယ်ပေါ့နော်အဲအဲ့တည်းကြောင့်ကျွန်တော်တို့ကထောက်လျှောက်ဒီနေ့ဒီချိန်ထိကိုအဲဒီအစ်စ်ကြောင့်စကန်လေးမှာအာဟာရဌာနကျွေးရလေးလေးကိုထောက်လျှောက်ပြုလုပ်နေတာဖြစ်ပါတယ်မဟုတ်
โอเคซอညီမခုနဆော့ဆော့ရှင်းပြခဲ့တယ်လို့ပေါ့เนาะဒီအဟာရအလှူလုပ်တဲ့အခါမှာဒီအစားအသောက်ကျွေးတယ်ဆိုတာမျိုးတက်ကိုတကယ်ကိုဒီအဟာရဖြစ်အောင်လို့ဟင်းနေကိုစီစဉ်ပြီးတော့ကျွေးတဲ့အခါကျတော့အဲ့လိုမျိုးချက်ပြုတ်ကျွေးနိုင်ဖို့အတွက်ကိုရောဘယ်လိုမျိုးစဉ်းစားစီစဉ်လဲဆိုတာလည်းရှင်းပြပါပါရှင့်
ပုံမှန်ဆိုလို့ရှိရင်ညီမတို့ကိုယ်တိုင်ပေါ့နော်အဲကိုယ်တိုင်ဝယ်ချမ်းတယ်ပြီးလို့ရှိရင်ကိုယ်တိုင်ပဲချက်ပြုတ်တယ်ပေါ့နော်အဲနောက်ပိုင်းမှာညီမတို့စားလုပ်တဲ့အချိန်မှာတော့စစ်ကြောင်စကန်ဒဲသေးတယ်အခု2023မှာကျတော့စစ်ကြောင်စကန်တွေကယာကျော်တွေဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ညီမတို့ကအဲကိုယ်တိုင်ချက်တဲ့အခါလေးလည်းရှိတယ်အဲစကန်တွေကိုအကူအညီတောင်းပြီးတော့အဲသူတို့ကူညီပေးနိုင်မလားပေါ့နော်ကူညီပေးနိုင်မလားဆိုပြီးတော့စကန်ကိုအကူအညီတောင်းပြီးချက်ခိုင်းတာမျိုးလေးရှိရပေါ့နော
်ညီမတို့ကလေးညံကုန်ဖွဲ့ရတင်တဲ့ဓာတ်ပုံတွေမှာဆိုလို့ရှိရင်ဒီကလေးတွေအပါတရစားတာတွေ့ရတယ်ပေါ့လေဆိုတော့
ဟုတ
်ဒီဆေးဘေးဒုက္ခဟိုဒယ်တွေအတွက်ပေါ့နော်ဆေးဘေးရှောင်နေရတဲ့သူတွေအတွက်အခုလိုမျိုးဒီအာဟာရဟိုအလူများများလုံးနိုင်ဖို့အတွက်ကရောဘယ်လောက်လိုအပ်နေရလို့ညီမတို့ပြောလို့ရနိုင်ပါလဲရှင
်ဟုတ်လိုအပ်ပါတယ်အမဟိုတော်တော်များများအဖြစ်ကလေဒီဘက်မှာကဟိုသူတို့မှာတည်သာလဲအမရယ်စားဖို့ကခွင့်လန်းမရှိဘူးပေါ့နော်ခွင့်လန်းမရှိဘူးတည်သာစားနိုင်တဲ့အနေအထားလဲနေတယ်အာဟာရအပိုင်းဆိုင်ရာအဖြစ်ညီမတို့ကျွမ်းမရေရှူဆောင်ကကြည့်မယ်ဆိုလို့ရှိရင်လေဒီအသားဟင်းလေးမပါဘူးအဲအသားဟင်းမပါရင်တော့ပဲလေးပါရမယ်ပေါ့နော်ပဲလေးပါရမယ်ဒါပေမဲ့ဒီဘက်မှာကျတော့အဲသူသမင်းဟင်းစားလို့ရှိရင်အဲသမင်းလေးပါရမယ်ရေလုံပြုတ်အသီးရွက်လေးတစ်ခုပါရမယ်ပေါ့နော်အဲ့လိုမျိုးလေးဆိုတော့ညီမတို့ကဆစ်ဆောင်စကန်နေမှာဆေးလိုက်ကုနေတဲ့အခါကျတော့ဒါမျိုးတွေကိုအများကြီးတွေ့ရတယ်ပေါ့နော်တွေ့ရတဲ့အခါကျတော့အာဒီလိုမျိုးဆိုရင်တော့ရေရှည်မဖြစ်ဘူးအဲကိုကျွေးနိုင်တယ်တနက်ဆိုလဲတနက်အဖြစ်ပေါ့နော်အသားဟင်းလေးနဲ့အာဟာရချီအောင်လေးကျွေးမယ်ဆိုပြီးတော့ညီမတို့အဲ့မှာစပြီးတော့ဒီလိုလေးတွေစီစဉ်ဖြစ်တာပေါ့ဟုတ်ကဲ့
ဆိုတော့ဒီစပေးရှောင်းစကန်နေမှာကျမတို့တင်တဲ့ဓာတ်ပုံတွေမှာကြည့်ရခလင်းငယ်လေးတွေတော်တော်များပုံရပါတယ်ဆိုတော့သူတို့ရဲ့ပေါ့နော်ဒီစိတ်ပိုင်းရုပ်ပိုင်းအခြေအနေကိုရောညီမဘယ်လိုမျိုးသုံးသပ်မိလဲကိုရာရလည်းဒီကျမရေးဥစားပေါ့နော်အကူညီပေးနေတဲ့ဒုတိယအနေနဲ့ဘယ်လိုမျိုးသုံးသပ်မိပါလဲရှင
့်ခလေးတွေကတော့ဗာစိတ်ပိုင်းဆိုင်ရာအဖြစ်ကအများအဖြစ်ကတော့ဟိုခလေးပေါ့အရန်ငယ်တဲ့ခလေးတွေကတော့ဒီဆစ်ဆောင်လာရတယ်ဆိုတဲ့အထက်သူတို့ကဟိုမိဘတွေကလည်းကြောက်မှာဆိုတော့သူတို့ကကျားနေရသွားလေလာအောင်ပဲဥမာလက်ရှိလိုက်ကွာဖြစ်တယ်ဆိုလိုက်ကွာကလေးရဆိုလို့ရှင်ဒီဘက်လာရင်ဘယ်လာမလဲဆိုတော့ဒီဘက်နေနေကိုခဏလာလေရအမျိုးအိမ်ခဏလာပြီဒီလိုမျိုးလေးပြောတာအရန်ငယ်တဲ့ကလေးတွေကတော့တိတ်မတည်ဘူးဒါပေမဲ့အဲသူတို့မှာဘာသွားတည်လဲဆိုတော့လူကြီးကဘလောက်ပဲအဲ့လိုမျိုးလှဲ့လှဲ့ပြော airstrike ကအမြဲကြီးလက်သက်ကြီးကအမြဲရှိတဲ့အခါကျတော့အဲလင်းရဆိုတဲ့အခါမှာမိဘတွေကဘုံဖို့ကျင်းနေဝင်ဘုံဖို့ကျင်းနေဝင်ဆိုတဲ့အချိန်မှာကလေးတွေကဆဆအုံဆုံးကျင်းတော့ဟာလင်းမြန်ကြီးပေါ့နော်လင်းမြန်ကြီးဆိုပြီးတော့သူက ဟိုဟိုကျမတို့ငယ်တော့ရုပ်ရှင်ကြည့်လို့ကိုကိုယ်တိုင်းလေးပြန်ရင်အရင်သဘောကျလို့မျိုးပထမအချိန်မှာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့နောက်ပိုင်းနေမှာတို့ကအာဒါဟိုကြားလာတာဒါလာလို့ရှိရင်ငါတို့ဘုံကုတ်ချင်းနဲ့ဝင်ရမယ်မင်းတို့ရှိရင်ငါတို့တည်မယ်ဆိုရဲပါဘူးသူတို့စိတ်ထဲမှာသူတို့ဆွဲသွားတယ်ဆွဲသွားတဲ့ခါကျတော့လေးရင်တန်ကြားပြီးလက်ထက်ကြီးတန်ထုပြီးဆိုရှင်သူတို့ကကြောက်တယ်အကလေးတော်တော်များများမှာတော့ matter trauma လေးတွေတောက်နဲ့တောက်မတူတာလေးတွေတော့တွေ့ရတယ်ပေါ့နော်အဲတိတ်တက်နားလေတဲ့အပြင်အထူးသဖြင့်ဒီနှစ်တန်းသုံးတန်းလောက်ကစပြီးကလေးတွေကကြတော့ဒီ trauma လေးတွေကကိုယ်စီရှိရဲ့တချို့ကလေးတွေဆိုလို့ရှိရင်ညီမတို့ဒီအဟာရတော့ကျွေးတဲ့အခါမှာဆိုရှင်ညီမတို့ကအငယ်လေးတွေဦးစားပေးမယ်ပေါ့နော်အငယ်လေးတွေဦးစားပေးတယ်ငယ်စဉ်ကြီးလိုက်တန်းစီပြီးယူခိုင်းတဲ့အခါမှာအငယ်လေးတွေကိုဝင်နေတဲ့အလှယ်ပေါ့နော်အပေါ်ကလေးရင်တန်းကြားပြီးဆိုရင်အနောက်ကနည်းနည်းဟိုနှစ်တန်းသုံးတန်းကလေးတွေကလေးရင်တန်းကြားပြီးဆိုပြီးတော့သူကပြေးဝင်တယ်ခမင်းလည်းမစားတော့ဘူးပေါ့နော်ဒါမျိုးလေးတွေကဆိုတော့တို့မှ trauma လေးတွေဖြစ်နေတာတချို့ကလေးတွေညီမတို့တိုင်းနာရပါလေရှိတယ်ရှိတဲ့ကာမျိုးကြလို့ရှိရင်တို့ကဒီတမက်ပုံတွေဆွဲတယ်ဘာဖြစ်လို့လဲလူโซကြီးတွေကိုဖြစ်ပို့ဒါမျိုးလေးတွေကအစားပေါ့နော်တို့ကကိုစီထန်ရရတော့ရှိကြတယ်မှာတောက်နေတောက်နေတော့မတူကြဘူးပေါ့နော
်ညီမတို့ဒီကလေးတွေရဲ့ကျမ်းမာရေးဒီစိတ်ပိုင်းဆိုင်ရာကျမ်းမာရေးအတွက်ပါညီမဟိုလေ့ကျင့်ခန်းတွေလည်းလုပ်ပေးနေတဲ့ပုံတွေကလေးညံကောင်ဟိုဆောက်မှာဆိုရှယ်မီဒီယာပေါ်မှာတွေ့ရပါတယ်ဆိုတော့အဲ့လိုမျိုးလုပ်ပေးဖြစ်တာကိုလည်းမအောင်ရှင်းပြပါလားရှင
်အဓိကတော့မှညီမကိုဒီပေါ်ဒီတောင်နန်းဒေသရောက်ခါကညီမတို့နေရာအရန်အေးတယ်ပေါ့နော်ညီမရောက်သွားတဲ့6လပိုင်းဆိုတော့မိုးတွင်းကာလလေးဖြစ်နေအရန်အေးတယ်အရန်အေးတော့ပုံမှန်လေးဟိုလှုပ်ရှားမှုတွေညီမဟိုလုံနေကြပါဘူးလုံနေကြဆိုညီမလမ်းလျှောက်တယ်လမ်းလျှောက်တဲ့အချိန်မှာအဲညီမဒီရွာလေးကကလေးတွေပေါ့နော်စစ်ဆောင်ကလေးတွေကသူကလိုက်ကြည့်တယ်ဘာမှမသိဘူးအနောက်ကအဲညီမလိုက်ခဲ့ဆိုတော့အချိန်မှာသူကဘာမှစကားနားမလဲနားမလဲတဲ့ခါကျတော့ဘာမှသိဘူးပေါ့သူကအနောက်ကနေလိုက်လာတယ်လိုက်လာတော့ညီမကလည်းအဲချစ်တော့เออไลค์แค่พอเสียมากสิไลค์แค่พอสิไลค์แค่ไลค์แค่ပြီးတော့အပြက်ညီမလည်းတူတူဂျွာတစ်ဘက်လမ်းလျှောက်တယ်ဂျွာတစ်ဘက်လမ်းလျှောက်ပြီးတော့ညီမချစ်တော့မုတ်ကြွေရပါတော့မုတ်ကြွေရမုတ်ကြွေပြီးတော့နောက်နေ့မနေ့လဲကြာတော့ညီမမျက်နှာတက်နေတဲ့အချိန်လည်းရှိသေးတယ်ကလေးကထက်ရောက်လာရောက်လာတော့အော်အဲ့အဆိုရှင်တို့လည်းတူတူရှောက်မလားမသိဘူးပေါ့နော်အဲ့မှာညီမတစ်ခုစဉ်းစားမိသွားတယ်ပုတ်ပြီးဒီထဲမှာဆွတ်ရှောင်ကလေးတွေအများကြီးရှိရဆိုတော့မိဘတွေကသာခွင့်ပြုမယ်ဆိုလို့ရှင်ကဒီကလေးတွေလည်းဘယ်နဲ့စောစောပေါ့နော်လမ်းလျှောက်မယ်ကလေးတွေကိုဒီလေ့ကျင့်ခန်းတွေလုပ်ပေးမယ်ပေါ့အဲ့လိုမျိုးလေးညီမအော်စိတ်ကူးမိတယ်စိတ်ကူးမိတဲ့အခါကျတော့ဒီရွာတာဝန်ရှိတဲ့သူတွေပါညီမမေးကြည့်ရအောင်ဆိုတော့မှအဲဒေတာကျတော့ဘလုံးကျော်ရေးပိုက်ဆိုင်ရာအရင် risk များတဲ့အချိန်ဆိုတော့လေအဲညီမတို့သွားတဲ့အချိန်မှာမနဲ့စောစောဆိုရင်လည်းကလေးတွေကလည်းအများကြီးဆိုတဲ့အခါကျတော့အဲစိတ်ပူတာပေါ့နော်ကိုကစိတ်ပူတယ်စစအောင်ဆုံးချင်းမှာညီမအဲ3ယောက်လောက်ကနေပြီးတော့နောက်တစ်ဖြည်းတစ်ဖြည်းဖြည်းနဲ့90တရာအမှုဆို200နီးပါးဖြစ်သွားတာပေါ့နော်200နီးပါးဖြစ်သွားပြီးတော့မနေ့တိုင်းကိုလမ်းလျှောက်တယ်ပြီးရင်တို့ exercise တွေလုပ်ပေးတယ်လုပ်ပေးပြီးလို့ရှိရင်တို့ညီမအမြဲမေးတယ်တို့စားကျင်တာလေးတွေပေါ့နော်။ဗာစားကျင်တယ်စားကျင်တဲ့ဟာလေးတွေညီမရအောင်စီစဉ်တယ်။အဲကိုယ်တိုင်လုပ်ပေးတဲ့ဟာလေးရှိရဲပေါ့နော်။ဒါမျိုးလေးတွေနဲ့ဒီနေ့ဒီချိန်ထိကိုတို့ဒီ motive ဖြစ်နေရပေါ့နော်။ပျော်တယ်ဆရာမနဲ့လမ်းလျှောက်မယ်ပြီးရင်လေ့ကျင့်ခန်းလေးလုပ်မယ်။ဗာလေးတွေလုပ်ပေးမယ်ဆိုတာလေးတို့အများနဲ့ဟိုရှင်းခုံနေပေါ့။အဲ့ဒါကနေပြီးတော့စားပေးညီမတောက်လျှောက်လုပ်ပေးဖြစ်တာပေါ့မှာဟုတ
်။ clean ရံကောင်ဖွဲကမတင်စာအေးဖြစ်ပါရဲ့ရှင်။သူ့အနေနဲ့ဒီစစ်ပေးဆောင်ပြည်သူတွေအိမ်ပြန်နိုင်တဲ့နေ့ရောက်တဲ့အထိတက်နိုင်တဲ့ဘက်ကဆက်ပြီးတော့ကူညီသွားဖို့ဆုံးဖြတ်ထားတယ်လို့ပြောပါရဲ့ရှင်။ကျမအစမြမမ
စစ်ဘေးဒုက္ခသည်တွေအထူးသဖြင့်ကလေးငယ်လေးတွေအတွက်အဟာရအလှူလုပ်ပေးနေတဲ့ Clean ရန်ကုန်အဖွဲ့ကမတ်တင်စာအေးကိုမဆုမြတ်မွန်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှာရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်
ဂါဇာကမ်းမြောင်မှာရှိတဲ့ Hamas တွေပေါ်အစ္စရေးတိုက်ခိုက်နေပုံတွေဟာမျိုးဆက်သစ်တွေကြားမှာအမုန်းတရားတွေအမြင့်တွေစီနိုင်တယ်လို့ဥရောပသက်မကနိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျူဆက်ဘော်ရဲကဒီကနေ့ပဲပြောလိုက်ပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်ပါလက်စတိုင်းထိပ်တန်းတန်တမန် Riyad al-Maliki တို့နဲ့ EU ဝန်ကြီးတွေရဲ့တိကျတွေ့ဆုံဆွေးနွေးပွဲမတိုင်ခင်မှာအခုလိုပြောလိုက်တာပါ။ဂါဇာမှာအရသာတိုက်စုံမှုတွေများပြားနေတဲ့ပေါ်ဝေဖန်နေတဲ့အနောက်နိုင်ငံတွေကအရာရှိတွေမှာ EU နိုင်ငံသားကြီးမူဝါဒရေးရာအကြီးအကဲလဲအပါအဝင်ဖြစ်ပါရရှင်။အိန္ဒိယနိုင်ငံအယုဒယာမြို့ကသမိုင်းဝင်မွတ်စလင်ဘလီတည်ရှိခဲ့တဲ့နေရာမှာတည်ဆောက်ထားတဲ့ဟိန္ဒူဘုရားကျောင်းတစ်ဖွင့်ပွဲကိုအိန္ဒိယဝန်ကြီးချုပ် Narendra Modi ကဒီကနေ့ပဲတွားရောက်ဖွင့်ပေးခဲ့ပါတယ်။ဟိန္ဒူဘာသာဝင်တွေယုံကြည်ကိုးကွယ်ရာယာမနဖျားအတွက်ရည်စူးဆောက်လုပ်ထားတဲ့ဘုရားကျောင်းကိုလာမယ့်ရွေးကောက်ပွဲဟိန္ဒူမဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်မှုအတွက်ရည်ရွယ်ပြီးတော့အခုလိုဝန်ကြီးချုပ် Modi ကိုယ်တိုင်ဖွင့်ပေးခဲ့တာပါ။ရွေးရောက်ပွဲဆောင်ဝတ်ဆင်ထားတဲ့ဝန်ကြီးချုပ် Modi ကိုယ်တိုင်တက်ရောက်တဲ့ဒီဘုရားကျောင်းဖွင့်ပွဲကိုဟိန္ဒူဘုန်းတော်ကြီးတွေကဦးဆောင်ကျင်းပခဲ့ပါတယ်။အာဖဂန်နစ္စတန်အနီးကပါကစ္စတန်အနောက်တောင်ဘက်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေနဲ့စစ်သွေးကြွတွေကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်စစ်သွေးကြွ9ဦးသေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါရတယ်။ဘလူးကတ်စတန်ပြည်နယ်ဇော့ခရိုင်မှာဖြစ်ခဲ့တဲ့ပစ်ခတ်မှုပြီးလက်နက်ခဲယမ်းတွေသိမ်းဆည်းရမိခဲ့တယ်လို့လည်းစစ်တပ်ကအကြေညာထုတ်ပြန်ကြမှာဖော်ပြထားပါရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစီသူဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knollie Stinor နဲ့ Joel Gales တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆရာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြေကြပါသေးရှင်။